Welcome to the Voice of America in Burmese.
မင်္ဂလာနေ့ညမှာခင်ဗျာ VOA American နဲ့2016ခုနှစ်မေလ30ရက်တင်းလာနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။အီရတ်နိုင်ငံဖာလူဂျာမြို့ကို IS တွေလက်ထဲကနေပြန်လည်တည်ယူနိုင်ဖို့အီရတ်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့စပြီးတော့ထိုးစစ်ဆင်နေတယ်လို့ပဲတစ်ချိန်တည်းမှာလည်းမြို့တော်ဘက်တက်မှာတော့ဒီကနေ့ပုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပါဗျ။စီးရီးယားမှာတော့ပြည်တွင်းစစ်ဆုံးတိုက်ရေးကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေတာကြောင့်တူတာဝန်ကနေနှုတ်ထွက်ချက်မယ်လို့အဓိကအတိုက်ခံအဖွဲ့ရဲ့ညီညာရေးကိုယ်စားလှယ်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့အောင်မေဝယ်နေ့အခမ်းအနားတွေကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပေါ်အောင်နဲ့အထူးပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရကိုယ်စားလှယ်တွေနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေမကြာခင်မှာထိုင်းနိုင်ငံမှာတွေ့ဆုံကြဖို့ရှိပါတယ်။အပြစ်မရရသေးတဲ့လက်နက်ကန်အဖွဲ့ရဲ့သဘောထားကရောဘယ်လိုရှိပါသလဲ။
ညီညီအတွဲကတော့လက်နက်စုရမယ်ဆိုတာကတော့တရားတရားမြတ်မှုကမရှိဘူးလို့တော့မြင်ရတော့နော်။တရားအဖွဲ့တချို့ဘက်ကတော့မဆင်အောင်တချို့ကတော့ဆွေးနွေးရတယ်။အလိုကြီးလို့ရှိတော့မြင်ရတာဘူးတော့မရှိဘူး။လက်နက်စုမ
ှ TNL ပြောခွင့်ရပုဂ္ဂိုလ်တို့ပြောကြသွားတာပါ။ဒီအကြောင်းသတင်းတွေအပြီးတင်ဆက်သွားမှာဖြစ်တယ်လို့အစည်းအဝေးတိုင်ကြားတဲ့ပုံမှတ်ကိုဆက်လက်ထားရှိဖို့တက်မတော်သားကိုယ်စားလှယ်တွေကဆွေးနွေးနေတာဟာတက်မတော်ရဲ့အာဏာကိုဆက်လက်ထိန်းသိမ်းဖို့စ조사နေတာဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်တဲ့အကြောင်းနဲ့ဒီကနေ့မှကြားရောက်တဲ့ဒီပရင်လုံခြံတိုက်ခိုက်မှု73နှစ်ပြည့်နှစ်ပတ်လည်အခမ်းအနားအကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ရှမ်းပြည်နယ်ဘက်မှာတော့တိုင်းသားပါတီတွေပေါင်းစည်းလိုက်ကြပါပြီ။ဒီအကြောင်းတွေနဲ့အတူနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပါမယ်ခင်ဗျာ
။ Iran နိုင်ငံဖာလူဂျာမြို့ကို IS စစ်သွေးကြွတွေလက်ထက်ကနေပြန်လည်တည်ယူနိုင်မှုအတွက် Iran လုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးဒီကနေ့စတင်လိုက်ပြီးစစ်သွေးကြွတွေရဲ့အမကန်စခန်းတချို့ကိုဝင်ရောက်ဆင်းနှင်းတိုက်ခိုက်ခဲ့တဲ့အကြောင်း Iran စစ်ဘက်ကောင်ဆောင်တွေကပြောပါရယ်စစ်စင်ရေးစတင်လိုက်တာနဲ့အမျှဖာလူဂျာမြို့တွင်ပိတ်မိနေတဲ့အရက်သားတွေရဲ့ကကြမာနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းတိုးလာနေပါရယ်အရစစ်သွေးကြွတွေကလမ်းမတွေပေါ်မှာဘုံထောင်တာတွေနဲ့အသေးခံဘုံခွဲတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ရှိတဲ့ဆင်မနာကိုရောက်နေတဲ့အီရတ်အထူးတပ်ဖွဲ့ကစစ်သားတအုပ်ဖြစ်တဲ့မိုဟာမက်ကတိတ်မကြခင်တုန်းကပဲတယ်လီဖုန်းကနေတဆင့်ပြောဆိုပါရယ်လုံခြုံရေးအခြေအနေကြောင့်သူ့ရဲ့နာမည်အပြည့်စုံမှုတော့မပြောပါဘူးအရစဖွဲ့တွေဟာဆွန်နီမွတ်စလင်တွေအဓိကခြေအဆိုင်နေထိုင်တဲ့ဖာလူဂျာမြို့ကိုတခြားမြို့တွေထက်ပိုပြီးတော့အခြေယူသိမ့်ပိုက်ထားနေတာကြောင့်မြို့ရင်းမှာအခိုင်အမာခြေကုပ်ယူထားပုံလည်းရပါရယ်မြို့တော်ဝိုက်မှာလေကြောင်းတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်ဆင်မှုတွေအရှိန်မြင့်လာနေတာနဲ့အမျှမြို့ရင်းပိတ်မိသူတွေရဲ့အခြေအနေကလည်းပိုပြီးတော့ဆိုးလာနေရပါဒီအခြေအနေတွေအတွက်အထူးစိုးရိမ်တဲ့အကြာကုလသမဂ္ဂကလည်းထုတ်ဖော်ပြောထားပါရရှင
်အီရတ်နိုင်ငံမှာနိုင်ငံရေးအရမတည်ငြိမ်မှုတွေလက်နက်ချီဖြစ်ပေါ်နေတာကိုဖြစ်ရှင်းနိုင်ဖို့ရည်ရွယ်တဲ့စစ်တပ်ညီနိုင်ငံလုပ်ငန်းရှင်တွေကိုအီရတ်လွှတ်တော်အမတ်တွေဒီကနေ့စတင်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ခဲ့ကြပါမယ်လွှတ်တော်အမတ်တွေမစုဝေးနိုင်ခင်မှာပဲမြို့တော်မှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ် IS စစ်သွေးကြွတွေကဘက်ဒက်မြို့တော်မှာဘုံဖောက်ခွဲမှုနှစ်ခုနဲ့မြို့တော်မြောက်ပိုင်းမှာဖောက်ခွဲမှုတစ်ခုလုပ်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်လူ20ကျော်သေဆုံးခဲ့ပါတယ်နိုင်ငံရေးအရာကြောင့်ပိတ်မိတဲ့အခြေအနေကနေအန်ရရှိတဲ့အခြေအနေမျိုးရောက်သွားနိုင်တယ်ဆိုတာကိုဒီဖြစ်ရပ်ကသတိပေးနေတာပါအရင်တုန်းကလည်းအခုလိုဘုံပေါက်ကွဲမှုတွေကနေအကြောင်းခံပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအမျက်တော်သာထွက်နေကြတဲ့ဆန္ဒပြသူတွေကအစိုးရကောင်းဆောင်တွေကိုယာရုကနေဆင်းပေးဖို့တောင်းဆိုတာတွေရှိနေရပါတယ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတော့လွတ်တော်အမတ်တွေအနေနဲ့လောလောဆယ်မှာသဘောထားခွဲလှဲမှုတွေဘေးဖက်ထားပြီးဖလူဂျာမြို့ထိုးစစ်ဆင်မှုတွေပြီးဆုံးတဲ့အထိအချိန်ယူစောင့်ကြည့်ဖို့တနင်္ဂနွေနေ့ကလွတ်တော်မှာပြောကြားခဲ့ပါတယ်ဝန်ကြီးချုပ်အဘာဒီကနိုင်ငံရေးအရာအရှိန်ဝါရှိသူတချို့ကိုဝန်ကြီးနေရာတချို့မှာအစားတို့ခန့်တာပါဝင်အစိုးရတွင်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုကြိုးပမ်းခဲ့ခြင်းကဆက်လို့လွတ်တော်အမှတ်တွေကြားသဘောထားကွဲလှဲမှုတွေပိုးပြီးတော့ဆိုးလာနေတာဖြစ်ပါတယ်ခင်ဗျာ
ကာလာကြာရှည်ဖြစ်ပေါ်နေတဲ့စီးပွားပြည်တွင်းစစ်ရဲဆဲနိုင်ဖို့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုအစီအစဉ်တရက်အနေနဲ့နိုင်ငံရေးအရာအဖြေရှာနေတာမှာအောင်မြင်မှုမရှိတာကြောင့်သူ့အနေနဲ့တာဝန်ကနေနှုတ်ထွက်တော့မယ်လို့အဓိကအတိုက်ခံအဖွဲ့ရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ကပြောလိုက်ပါတယ်တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့မိုဟာမက်အာလူရှ်ရဲ့ကြေညာချက်ထဲမှာသူ့ရဲ့ဆုံးဖြတ်ချက်ဟာရုရှားရဲ့လေကြောင်းအကူအညီနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေကသမရဘက်ရှာအယ်အာဆက်ယာဒူးမှာဆက်လက်တည်မြဲနေအောင်စီးရီးအရာအပြင်းထန်ထိုးနှက်မှုတွေနဲ့ဆက်နွယ်နေတယ်လို့ပြောဆိုခဲ့ပါတယ်။ဩဇာရှိတဲ့ Jaish El Islam သဘောအဖွဲ့ရဲ့အစ်မင်းခေါင်းဆောင်အလူရှ်ကသူ့ရဲ့ Twitter စာမျက်နှာမှာအာဆက်အစိုးရရဲ့ခေါင်းမာမှုစီးရီးအရာဆက်လက်တိုက်ခိုက်နေမှုနဲ့စီးရီးယားပြည်သူတွေအပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းဖော်ပြထားပါတယ်။အခုလိုအာလူရှ်အနေနဲ့တူတာဝင်ကနေနှုတ်ထွက်လိုက်တဲ့အပေါ်မှာကုလသမဂ္ဂဘက်ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး လွန်ခဲ့တဲ့လတော့ကဂျနီဗာမှာကျင်းပတဲ့နှစ်ပတ်ကြာညင်းငယ်ဆွေးနွေးပွဲမှာသဘောတူညီမှုတစ်စုံတည်းအများရှိခဲ့တယ်လို့စီးရီးယားနယ်စပ်နားမှာဆိုရင်လည်းတိုက်ပွဲတွေနောက်ထပ်ဖြစ်ပွားခဲ့ပါတယ
်။မာလီနိုင်ငံမှာတနင်္ဂနွေနေ့ကချုံကိုတိုက်ခိုက်မှုတစ်ခုအတွင်းကုလသမဂ္ဂညင်းငယ်ထင်းသိမ်းအဖွဲ့ဝင်9ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းကုလသမဂ္ဂကပြောပါရတယ်။ဒီကုလသမဂ္ဂရဲ့မာလီနိုင်ငံတည်ငြိမ်ရေးဘက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့တူဂူနိုင်ငံကညင်းငယ်ထင်းသိမ်းတပ်ဖွဲ့ဝင်တွေဟာမာလီနိုင်ငံအလယ်ပိုင်းဆာဗရာမြို့အနောက်ဘက်30ကီလိုမီတာလောက်မှာခီးသွားနေတဲ့အချိန်တိုက်ခိုက်ခံရတာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့တာဝန်ယူပြောဆိုရမျိုးတော့မရှိသေးပါဘူးအကြမ်းဖက်တိုက်ခိုက်သူတွေဟာမာလီနိုင်ငံရဲ့ပြည်ရင်းချင်းချင်းနဲ့လုံခြုံရေးကိုအဆိုးရွားဆုံးချင်းချောက်နေသူတွေဖြစ်တယ်လို့ဆိုပြီးတော့အခုတိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကရှုတ်ချကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရကကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်ညီချင်းရေးအတွက်တာဝန်ထမ်းဆောင်ရင်ကြာဆုံးခဲ့ကြသူ၅ဦးအတွက်အထူးဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းကိုချင်းရေးသူမိသားစုတွေတိုဂိုနိုင်ငံအဆိုးရွားနဲ့ပြည်သူတွေထံကိုတဝန်လာပေးပို့ခဲ့တဲ့အကြောင်းလဲကုလသမဂ္ဂရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တနင်္လာနေ့ညဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။လွန်ခဲ့တဲ့တနင်္လာနေ့ဘာကစီးပွားနိုင်ငံမှာပျောက်သွားခဲ့တဲ့ဂျပန်သတင်းတောက်ရဲ့တပ်ပုံတစ်ပုံအင်တာနက်အွန်လိုင်းပေါ်မှာတနင်္လာနေ့တုန်းကတက်လာပါဗျ။တပ်ပုံထဲမှာတော့ဂျပန်သတင်းတောက်ကဒါဟာကျွန်တော်အတွက်နောက်ဆုံးအခွင့်အရေးပါ။ကျွန်တော်ကိုကူညီပါဆိုတဲ့စာသားပါတဲ့စိုင်းပုတ်ကိုခြင်ထားပါဗျ။သတင်းတောက်ဂျွန်ဖေးရာဆူရာဟာပြီးခဲ့တဲ့နှစ်ဇွန်လတုန်းကတူရကီနိုင်ငံကနေတဆင့်စီးပွားနိုင်ငံကိုဝင်ရောက်ခဲ့ပြီးတဲ့နောက်အယ်ခိုင်ဒါနဲ့ဆက်ဆက်နေတဲ့နူစရာတပ်ဦးဖွဲ့ကသူ့ကိုစီးပွားနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာလို့ယူဆရတဲ့အကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါအခုနောက်ဆုံးထွက်လာတဲ့တပ်ပုံထဲမှာတော့အသက်52နှစ်အရွယ်ရာဆူရာကိုလင်မော်ရောင်အင်ဂျင်နဲ့အတူစပင်ရှည်မုတ်ဆိတ်ရှည်တွေနဲ့တွေ့ရပါတယ်ဒီတပ်ပုံဘလောက်ထိမှန်ကန်မှုရှိသလဲဆိုတာကိုလေ့လာသုံးသပ်နေပေမဲ့ပုံထဲမှာတွေ့ရတဲ့အတိုင်းကတော့ရာဆူဒါဖြစ်နိုင်ပွဲရှိတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကပြောပါရယ်ဂျပန်အစိုးရအနေနဲ့ရာဆူဒါလွတ်မြောက်ရေးတက်ဆွမ်းသမျှဆောင်ရွက်နေတဲ့အကြောင်းအစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရင်ရှိဒါဆူဂါကလည်းသတင်းတောက်တွေကိုပြောပါရယ်ဘလို့ဆောင်ရွက်နေသလဲဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူးရှင်
ပါကစ္စတန်တောင်ပိုင်းဆိုင်ကမ်းမြို့ဖြစ်တဲ့ကရာချီမှာဒီကနေ့လမ်းမုံတလုံးပေါက်ခွဲတာကြောင့်တရုတ်အင်ဂျင်နီယာတူဦးပါဝင်တခြားနှစ်ဦးဒဏ်ရာရသွားပါတယ်တရုတ်နိုင်ငံသားမှာသိပြီးတော့ဒဏ်ရာပြင်းပထန်နေမရပေမဲ့ဒီအိမ်လုံးပုံးနဲ့သူတို့ကိုရွေချက်ရှိရှိတိုက်ခိုက်တာဖြစ်ပုံရတယ်လို့အစိုးရရဲရာရှိတူဦးဖြစ်တဲ့ Raw Anwar ကသတင်းတောက်တွေကိုပြောပါတယ်စင်းဒေတာကသဘာဝတည်ရန်ဇာတာတွေကိုပြပကထိန်းချုပ်ထားတဲ့ပေါ်ရှုတ်ချထားတဲ့လက်ကမ်းစာဆောင်တွေကိုလည်းအခင်းဖြစ်တဲ့နေရာမှာတွေ့ခဲ့တယ်လို့ Anwar ကပြောပါတယ်အဲ့ဒီအင်ဂျင်နီယာရဲ့ကောင်းမောင်းသမားနဲ့အနီးကဖျက်ဆန်းသွားသူတူဦးလည်းဒီဘုံးပေါက်ကွဲမှုကြောင့်ဒဏ်ရာရခဲ့တာပါကရာချီဟာအနောက်တောင်ပိုင်းစင်ဒီတာရဲ့မြို့တော်ဖြစ်ပြီးတရုတ်နိုင်ငံသားယာနဲ့ချီယာအဲ့ဒီဒေသကဖွံ့ဖြိုးရေးလုပ်ငန်းတွေမှာအလုပ်လုပ်ကန်နေပါတယ်ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားထောင်ထဲချီပြီးတော့အခုခါမှာအလုပ်လုပ်ကန်နေပြီးတချို့ဟာဒီတရုတ်နဲ့ပါကစ္စတန်ပူးပေါင်းဆောင်ရွက်နေတဲ့စီပက်လို့ခေါ်တဲ့ပါကစ္စတန်အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာလုပ်ကန်နေတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံဂျန်ဆူးနဲ့ဟျူဘေးပြည်နယ်တွေကအစိုးရအကြောင်းတွေမှာပညာသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေရဲ့မိဘတွေတိတ်မကြခင်တုန်းကဆန္ဒပြခဲ့ကြတဲ့ဖြစ်ရကြောင်းတရုတ်နိုင်ငံပညာရေးစနစ်နဲ့အစိုးရကပို့ပြီးတော့တပြေးညီဖြစ်အောင်ဆောင်ရွက်နေတဲ့အစီအစဉ်တွေအပေါ်မှာမေးခွန်းထုတ်တာဝေဖန်တာတွေလည်းထွက်ပေါ်နေပါတယ်။ဒီပြည်နယ်တစ်ခုကတက္ကသိုလ်ကျောင်းတွေမှာပုံမွန်နွမ်းပါတဲ့ဒေသတွေကကျောင်းသူကျောင်းသား8000နီးပါးကိုအချို့ကျစနစ်နဲ့လက်ခံသင်ကြားခွင့်ပြုမဲ့စနစ်စတင်လှုပ်ဆောင်သွားမယ်လို့အစိုးရကကြေညာခဲ့ပြီးတဲ့နောက်မှာဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။တရုတ်နိုင်ငံမှာလောလောဆယ်အထိကတော့ကျောင်းသားတွေဒီတက္ကသိုလ်ဝင်ခွင့်ရဖို့ဆိုရင်အရေးချင်းပြည့်မီမမီစစ်ဆေးတဲ့နိုင်ငံတော်အဆင့်တက္ကသိုလ်ဝင်ခွင့်စာမွေးပွဲရလက်အပေါ်မှာမူတည်ပြီးတော့အထိကဆုံးဖြတ်တာဖြစ်ပါတယ်။ဒီလိုတက္ကသိုလ်ဝင်ခွင့်စာမွေးပွဲရလက်အပေါ်မှာအခြေခံတဲ့လက်ရှိစနစ်ကလူလက်တန်းစားတွေအတွက်အကျိုးခံစားခွင့်ရှိနေရကနေဒါကိုပြောင်းပြီးတော့အချို့ကျစနစ်ပြောင်းလိုက်မယ်ဆိုရင်တော့သူတို့ရဲ့အကျိုးခံစားခွင့်တွေဆုံးရှုံးသွားမှာကိုလူလက်တန်းစားမိသားစုတွေကစိုးရိမ်နေကြတာပါ။ဒီစိုးရိမ်မှုတွေကြောင့်ပဲဂျန်ဆူးနဲ့ဟျူဘေးပြည်နယ်ကမြို့တွေမှာကျောင်းသူကျောင်းသားတွေရဲ့မိဘတွေဆန္ဒပြခဲ့ကြတာပါရှင်။
ဩစတြေးလျနိုင်ငံကအေယာမတ်တန်ကကြောက်တန်းကြီးရဲ့မြောက်ဖက်နဲ့အလယ်ပိုင်းသုံးပုံတပုံကျော်ဟာအယောင်ပြောင်းလဲပြီးတော့ပျက်စီးနေပြီလို့သိပ္ပံပညာရှင်တွေကဒီကနေ့မှပြောဆိုလိုက်ပါတယ်။ဆက်ရှိနှစ်အတွင်းတတိယအကြိမ်အနေနဲ့တန်တာကြောက်တန်းအပေါ်အကြီးမားဆုံးဒီပျက်စီးမှုနဲ့ကြုံခဲ့ရတာဖြစ်ကြောင်း Queensland ပြည်နယ်က James Cook တက်သူတန်တာကြောက်တန်းလေ့လာရေးဌာန ARC ရဲ့ညွှန်ကြားရေးမှူး Terry Hughes ကပြောပါတယ်Townsville နဲ့ Papua New Guinea ကြားကလေလာဆန်းစစ်ခဲ့တဲ့တန်တာကြောက်တန်း84ခုမှာ35ရာခိုင်နှုန်းကပျက်စီးသွားတာဒါမှမဟုတ်ပျက်စီးစာပြုနေတာတွေ့ရတဲ့အကြောင်းကြေညာချက်မှာပြောဆိုခဲ့ပါရယ် ်အယ်နီညိုနဲ့ကမ္ဘာကြီးပူနွေးလာမှုကြောင့်ပစိဖိတ်သမုဒ္ဒရာအတွင်းတချို့နေရာတွေမှာပူနွေးလာပြီးတော့အခုလိုပျက်စီးမှုတွေဖြစ်စေတာလို့သူနဲ့သိပ္ပံပညာရှင်တွေကကောက်ချက်ချထားတာပါဗျာ။ပူနွေးနေတဲ့ရေကြောင့်တန်တာကြောက်တန်းတွေဆက်လက်ရှင်သန်နေဖို့လိုအပ်တဲ့ရေညှိလိုအပင်မျိုးတွေဟာသေဆုံးကုန်ပြီးတန်တာကြောက်တန်းလည်းအဖြူရောင်ပြောင်းသွားပါတယ်။ဒါအပြင်ဒီလိုဖြစ်စဉ်တွေကြောင့်တန်တာကြောက်တန်းဆက်လက်ကြီးကားမှုနှုန်းကိုလည်းနှိမ့်ကွေးစေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။တန်တာကြောက်တန်းတွေပျက်စီးသေဆုံးသွားပြီးတဲ့အခါမှာပြန်ကောင်းလာဖို့မရှိတော့ပေမဲ့အပူချိန်ကျဆင်းသွားမယ်ဆိုရင်တော့အခြေအနေတွေကိုပြန်ဖက်ဆင်းနိုင်မှာပါ။ဒါပေမဲ့လည်းဒီချိန်ကအဆိုးဆုံးဖြစ်ရပဲလို့ Huge ကပြောပါရယ်။ကမ္ဘာရင်ကျေးမှုအမွေအနှစ်နေရာအဖြစ်သတ်မှတ်ခံထားရတဲ့ဒီတန်တာကြောက်တန်းကြီးကိုလာရောက်ကြည့်ရှုတဲ့ခီးစဉ်တွေကလည်းတစ်နှစ်ကို 3.5 ဘီလီယံအော်စတြေးလျဆိုရဝယ်ခင်ရနေတာပါ။
အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်ရင်ကြာဆုံးသွားတဲ့စစ်သည်တော်တွေအတွက်အကွန်ပျူတာအနေနဲ့ဒီကနေ့ကျင်းပတဲ့ Memorial Day လို့ခေါ်တဲ့အောက်မြင့်ဝယ်နေ့အထိမ်းအမှတ်အခမ်းအနားတော်တော်များများကိုအမေရိကန်သမ္မတ Barack Obama တက်ရောက်ဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်ဆဲစစ်သည်တွေစစ်ပြန်စစ်မှုထမ်းအောင်တွေနဲ့အစ်မြင့်စစ်ဖက်အရာရှိတွေကိုအင်မြူရောမှာဒီကနေ့မနက်ပိုင်းမနက်စာနဲ့တက်ခင်းအခမ်းပြီးအဲဒီနောက် Arlington အမျိုးသားစစ်သင်းကျိုင်းမှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ပြီးတော့အညာထရစစ်သည်ဂူဘိတ်ဘန်မှာလွမ်းသူပန်းခွေချမှာပါ။အမေရိကန်ပြည်အောင်စုမှမေလရဲ့နောက်ဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလည်းရဲ့အောက်မေ့ဝင်နေ့အဖြစ်နဲ့သတ်မှတ်ကျင်းပတာပါ။အသက်ဆုံးလို့တိုက်ပွဲဝင်ခဲ့ကြတဲ့ကြာဆုံးစစ်သည်တွေရဲ့ဆုလွတ်မှုဂုဏ်ကျေးဇူးတွေကိုဘရော့မှပြန်ပေးဆက်လို့ကုန်မှာမဟုတ်ဘူးလို့သမ္မတကသူ့ရဲ့အပတ်စဉ်မင်းကုန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။လူ6သိန်းကျော်သေဆုံးခဲ့ရတဲ့အမေရိကန်ပြည်တွင်းစစ်အပြီး3နှစ်ကြာ1868ခုနှစ်ကစလို့အာလင်တန်စစ်သင်္ကြန်မှာကြာဆုံးသူတွေရဲ့ဂူဘိတ်မှန်သင်္ကြန်မြေပုံတွေမှာအလံငယ်လေးတွေကိုစိုက်ထူသလိုပန်းစီပန်းခွေတွေနဲ့စီရင်ထားရကနေနောက်ပိုင်းမှာအောက်မေ့ဘွယ်နေ့အဖြစ်သတ်မှတ်ခြင်းပါတာပါဒီအောက်မေ့ဘွယ်နေ့ကိုတော့နှူရသည့်အားလည်းရရသည့်အဖြစ်လက်မှတ်ယူထားကြပြီးသတင်းပတ်ကုံ3ရက်ကြာပြည့်ရရှိဖြစ်တာကြောင့်အမေရိကန်မိသားစုတွေမိတ်ဆွေပေါင်းသင်းတွေနဲ့တွေ့ဆုံပြီးတော့ပျော်ပွဲရွှင်ပွဲတွေလည်းကျင်းပကြပါရစေ
ထိုင်တန်းရောက်နိုင်ငံကသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်မြန်မာအစိုးရညီညာရေးကိုယ်စားလှယ်တွေနဲ့တိုင်းဒေသနဲ့ကန်အဖွဲ့တွေကကိုယ်စားလှယ်တွေမကြခင်တွေ့ဆုံကြမဲ့ထိုင်းနိုင်ငံကဆွေးနွေးပွဲကနေ27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနီးလမ်းတွေရှာဖွေနိုင်ဖို့မျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲတနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးဆွေးနွေးမှုတွေမှာအစိုးရနဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရယူထားတဲ့အဖွဲ့တွေသာမကအပြစ်ခတ်မရရသေးတဲ့အဖွဲ့တွေလည်းပါဝင်နိုင်ဖို့အတွက်စိန်ခေါ်မှုတွေရှိနေစေဖြစ်ပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးထက်ကတင်ပြပါမယ်။
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်မဲ27ရာစုပင်လုံညီလာခံမှာအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘလို့ပုံစံပါဝင်မလဲဆိုတာနဲ့ပတ်သက်ပြီးအစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ရေးကိုဆက်ပြီးကင်ဆွဲဆွေးနွေးသွားမယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုစည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ်။
ကျွန်တော်တို့ဘက်ကလည်းအားလုံးပါဝင်ရေးကိုကျွန်တော်တို့ကတော့ရက်တီဗီတောင်းဆိုသွားမှာပါ။ဘာကြောင့်လဲဆိုတော့အားလုံးမပါရင်ဒီကိစ္စကမပြီးပြတ်ဘူးလေ။ဘာမှမထူးဘူးဆိုလိုတဲ့သဘောပဲကျွန်တော်တို့မြင်တာ။ဒါကြောင့်အားလုံးပါဝင်နိုင်ရေးကိုကျွန်တော်တို့ကတော့ဆက်လက်ပြီးတော့မှတောင်းဆိုသွားမှာပါ
။အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတွဲဆောင်ဆွေးနွေးပြီးနောက်မှမှအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာပါဝင်ခွင့်ညှင်းပယ်ခံထားရတဲ့တောင်ပလောင်တပ်ဖွဲ့ရခိုင်လက်နက်ကိုင်တပ် AA တို့အပြင်ကိုကတ်လက်နက်ကိုင်တပ်ဖွဲ့ MNDAA တို့ကတော့အခု27ရာစုပင်လုံညီလာခံမှာပါဝင်ခွင့်ရဖို့မသေးကြသေးပါဘူး TNLA တောင်ပလောင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရတာအိုက်ကျော်ကတော့27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးကမ်းလှမ်းမှုတွေမရှိသေးပေမဲ့ပါဝင်ခွင့်ရဖို့မျှော်လင့်တဲ့အကြောင်းပြောပါတယ်ဒါပေမဲ့တပ်မတော်ဘက်ကပြောဆိုထားသလိုလက်နက်စွန့်ဖို့ကအခက်အခဲရှိတယ်လို့လည်းပြောပါတယ်
ငင်းကြီးအတွဲကတော့ဆိုပြလို့ဒီလက်နဲ့ဆွေးရမယ်ဆိုတာကတော့တရားပြတရားမြတ်မှုတော့မရှိဘူးလို့တော့မြင်ရတော့နော်ဆန်တဲ့အဖွဲ့ချက်ချက်ကြတော့မဆွေးရဘူးတူတူဆွေးရတယ်အဲလိုကြီးလို့ရှိရင်တော့မြင်ရမှုတော့မရှိဘူးလက်နဲ့ဆွေးမှာလိုက်အားငင်းကြီးစကားပြောမယ်ဒီကျွန်တော်ဒီလက်နဲ့ကန်ရတဲ့အကြောင်းရင်းလည်းဒီကျွန်တော်ကအခြားတိုင်းသားတွေလို့တန်းလို့ခွေးရချင်တယ်ဒီဝန်ကြတဲ့ခွေးရချင်တယ်ဘောနော်နိုင်ငံကြီးတအားမှန်တဲ့ခုမရှိပဲတိုင်းဒါမစုလက်နေစုဘွားတော့တော်ကြီးထိုင်နေမှာရည်ထားရှိတယ်
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥတီချက်တွေဟာတိုင်းရင်းသားတွေရဲ့လိုလားချက်နဲ့ကိုက်ညီတာကြောင့် အစိုးရတက်လက်ထက်ငင်းချမ်းရေးလုပ်ငန်းစဉ်ကပိုပြီးထိရောက်လာမယ်လို့မျှော်လင့်တဲ့အကြောင်းလက်နက်ကန်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြောဆိုပါတယ်UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကအခုလိုပြောပါတယ
်။ဒေါံဆန်းစုကြည်ကပြောနေတာလေဒီလိုဒီအပြစ်ခတ်ရဆေးကြီးမှာအလုပ်ပါဝင်ရမယ်နိုင်ငံရေးဆွေးနွေးတဲ့ပွဲမှာလည်းအလုပ်ပါဝင်ရမယ်ဆိုတဲ့မူကိုသူတို့လက်ခံတယ်ဆိုတော့ဒါပို့ပြီးတော့အလုပ်ဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်။နောက်ပြီးတော့မှသူတို့လည်းပြောနေတာလေဒါမြို့သားတန်းသူကြီးနဲ့ကိုပိုင်ပြတ်တန်းခွင့်တွေရှိတဲ့ဖွဲ့ရပြည်အောင်စုကိုတည်ဆောက်မယ်နော်အဲ့ဒီပုံမှန်လည်းကျွန်တော်နဲ့အမြင်တူတာကိုအမြင်တူတော့ဒါတော့ပို့ပြီးတော့အလုပ်ဖြစ်လိမ့်မယ်လို့တော့ယုံကြည်တယ်
။အရင်သမရဦးသိန်းစင်လက်ထက်ကတနင်္ဂနွေလုံးအဖြစ်ခတ်ရက်စဲရေး NCA အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အဖြစ်ရရေးဆွေးနွေးတဲ့အဖွဲ့ NCCT အဖွဲ့ဝင်လက်နက်ကိုင်အဖွဲ့18ဖွဲ့နဲ့ညှိနှိုင်းဆွေးနွေးခဲ့တာမှာ9ဖွဲ့နဲ့သာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပြီးအပြစ်ရစာချုပ်မှာလက်မှတ်မထိုးနိုင်သေးတဲ့အဖွဲ့10ဖွဲ့ချန့်ရှိနေသေးတာဖြစ်ပါတယ်။ဒါပြေရင်ဦးသိန်းစင်ဆိုရလက်ထက်ငင်းချမ်းရေးလုပ်ငန်းစဉ်မှာမပါဝင်သေးတဲ့ဝါပြေသွေးစည်းညီညွတ်ရေးတက်ဖွဲ့လဲချမ်းရှိနေသေးတာဖြစ်ပါရဲ့ရှင်
။ဝါသိန်းညီတိုင်းတင်ပြခဲ့တာပါ။တစ်ဆက်တည်းမှာပဲရှမ်းပြည်နယ်မှာရှိတဲ့တိုင်းသားပါတီ73ပါတီတို့ပူးတွဲပြီးရှမ်းပြည်တိုင်းသားပါတီများအဖွဲ့ချုပ်ဖွဲ့စည်းဖို့မကြသေးခင်ကကျင်းပခဲ့တဲ့ဆွေးနွေးပွဲအတင်းသဘောတူညီလိုက်ကြပါပြီ။ဒါပေမဲ့လည်းရှမ်းပြည်နယ်အတွင်းမှာအများစုအနိုင်ရထားတဲ့ရှမ်းအင်အားကြီးပါတီ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတော့ဆွေးနွေးပွဲကိုဖိတ်ကြားခံရခြင်းမရှိတဲ့အတွက်တိုင်းသားချင်းစိတ်ဝမ်းကွဲပြားအောင်လုပ်နေတာဖြစ်တယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်။စုံစမ်းမိမြန်းထားတဲ့ကိုထက်အောင်ကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့တဲ့ရှမ်းပြည်နယ်အတွင်းတိုင်းရင်းသားပါတီတွေရဲ့အစည်းအဝေးကိုရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကဥဆောင်ကျင်းပတာဖြစ်ပေမဲ့လို့ရှမ်းပြည်နယ်အတွင်းရွေးကောက်ပွဲမှာအမဲအများဆုံးနိုင်ရခဲ့တဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတော့အစည်းအဝေးမှာပါဝင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါကြောင့် DC ဝေးဟာ SNLD ပါတီနဲ့ SNDP ပါတီတို့အကြားနိုင်ငံရေးအပြိုင်မှုတနည်းအားဖြင့်တော့နိုင်ငံရေးတင်းမာမှုဖြစ်လာစေတယ်လို့ဝေဖန်မှုတွေရှိလာပါတယ်။ဒီလို့ရဟာတိုင်းရင်းသားချင်းစိတ်ဝမ်းကွဲစေတဲ့လို့ရဖြစ်တယ်လို့ SNLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်လိတ်က VOA ကိုပြောပါတယ်။
ကျွန်တော်တို့ကရှမ်းပြည်အတွက်တင်မကဘူးပြည်အောင်စုကြီးအတွက်ပါလို့ပြောမယ်လို့ဒီလေ။အဲဒီပုံပြင်ရမယ်၊ခြေတွင်းစစ်တွေရဆဲအောင်ငင်းချင်ရေးပြီးဆောက်ရမယ်။ကြုံကြည့်မှုနဲ့ပြီးဆောက်အောင်ဆိုတဲ့အချိန်မှာကိုယ်ချင်းချင်းပြီးလို့ညီညွတ်ရမယ်အစားစိတ်ဝန်းကွဲပြားအောင်လုပ်တဲ့လုပ်ရမျိုးကတော့ကျွန်တော်လုံးဝကိုဆန့်ကျင်ပါလေအဲနောက်နောက်ဒီလိုကိစ္စမျိုးမပေါ်ပေါက်အောင်သူတို့အနေနဲ့အများကြီးထိမ့်သိမ့်မှုလွားတဲ့သဘောထားကြီးကိုလိုအပ်တယ်လို့ပြောကြပါလေ
2015အထွေထွေရွေးကောက်ပွဲမှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီကလွတ်တော်3ရက်မှာ140အနိုင်ရရှိခဲ့ပြီးတော့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့တနေ့ကအနိုင်ရရှိခဲ့တာပါရှမ်းပြည်နယ်အတွင်းတိုင်းရင်းသားပါတီများအစည်းအဝေးကိုဦးဆောင်ကျင်းပခဲ့တဲ့ SNDP ပါတီကတော့ SNLD ပါတီကိုတက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့ဖြေရှင်းချက်ထုတ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဘက်ကပိုမိုအနိုင်ရရှိလာစေဖို့အခုလိုတိုင်းရင်းသားပါတီတွေစူးစီးရတာဖြစ်တယ်လို့ SNDP ဒုဥက္ကဋ္ဌဦးဆိုင်ဆောင်စီကပြောပါတယ်။
အမှန်ပြောရင်တော့တိုင်းရင်းသားတွေကတော့တစ်သေးသေးနဲ့ဟိုတစုတစည်းတဲ့ဒီရှေ့ချောင်းနိုင်ငံရေးကိုမတွားရင်ကျွန်တော်တို့တိုင်းရင်းသားတွေညော်မှန်းနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ဆိုတာကတော့ကျွန်တော်တို့ဥယအခွင့်အရေးတွေကိုရဖို့ကျင့်သုံးဖို့တကဒီစုပေါင်းပြီးတော့တွားမှာပဲဖြစ်မယ်ဆိုတော့ကျွန်တော်တတိတဘောပေါက်လာတဲ့အတွက်ဒါကိုလည်းပဲအားလုံးကမနေ့တက်ရောက်တဲ့အဖွဲ့တွေအားလုံးကဒီ73ဝက်ရသဘောတူတာဖြစ်ပါတယ်အဲတော့တိုင်းရင်းသားတွေပြီးခဲ့တဲ့2015ရွေးကောက်ပွဲကလည်းဗျာမရာဖြစ်တယ်ဟိုလူမျိုးစုတစုတည်းမှာဟိုပါတီတွေကဗျာမရာဖြစ်တယ်မကျန်ဒီမကျန်နိုင်ရေးပါတီဆိုလဲဟိုဒီလိုစုစည်းမှုမရှိတဲ့အခါကျတော့ကျွန်တော်ဒီ2015ဒီဟောပေါ့နော်လွတ်တော်မှာရောအစိုးရအဖွဲ့မှာဟောဘယ်လိုလဲပြောပြောကျွန်တော်တို့ရဲ့ပါဝင်မှုကအများကြီးအားနည်းတော့တာပေါ့မကျွန်တော်စုစည်းမှုလိုပြီးဆိုတော့ကျွန်တော်အားလုံးဟိုသဘောထားကိုလက်ခံရပါတယ်
ဒါအပြင် NLD အစိုးရဘက်ကကျင်းပဖို့ပြင်ဆင်နေတဲ့27ရာစုပင်လုံညီလာခံအတွက်လည်းပြင်ဆင်ချက်တစ်ခုဖြစ်တယ်လို့ဦးဆိုင်ဆောင်စီကပြောပါတယ
်။နံပါတ်1ကကျွန်တော်ရှမ်းပြည်တိုင်းရင်းသားပါတီများအဖွဲ့ချုပ်ကိုဖွဲ့စည်းတည်ထောင်တဲ့အကြောင်းပါနော်။ဒီနေ့အတွေ့အကြုံပွဲမှာကျွန်တော်ဆက်နိုင်ငံရေးပါတီ73ပါတီကသဘောတူလက်ခံရတယ်။နောက်ကျွန်တော်တို့နောက်တစ်ချက်ကတော့ကျွန်တော်နောက်တစ်ချက်ပြောရင်တော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့ရည်ရချက်လုပ်ငန်းစဉ်ကိုထပ်မံဆွေးနွေးဆုံးဖြတ်အတည်ပြုမယ်အကြောင်းပေါ့နောက်တစ်ခုကတော့ကျွန်တော်တို့ဒီ မကြခင်ကျင်းပမယ်ပြည်အောင်စုငင်းငယ်ညီလာခံပေါ့တမီးရပြည်နယ်27အရာစုပင်လုံးညီလာခံမှာတိုင်းနာကိုစားပြည်တဲ့နိုင်ငံရေးပါတီအခမ်းအနားကိုထည့်သွင်းဖို့ကျွန်တော်တို့ကတိုက်တွန်းတဲ့အကြောင်းပေါ့
အခုလိုရှမ်းပြည်နယ်အတွင်းတိုင်းရင်းသားပါတီတွေရဲ့အစည်းအဝေးကိုတက်ရောက်ဖို့ SNLD အပါဝင်18ဖွဲ့ကိုဖိတ်ကြားခဲ့ပေမဲ့လို့73ဖွဲ့ပဲတက်ရောက်ခဲ့တယ်လို့သိရပါတယ်ခွန်ထွန်းဦးဆောင်တဲ့ SNLD ပါတီကတော့1990ခုနှစ်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းနေရာအတော်များများမှာနိုင်ရခဲ့ပေမဲ့လို့2010ရွေးကောက်ပွဲမှာပါဝင်ခဲ့ခြင်းမရှိခဲ့ပါဘူး SNDP ပါတီကတော့2010ရွေးကောက်ပွဲမတိုင်ခင်ကမှဖွဲ့စည်းခဲ့တာပါပြီးခဲ့တဲ့2015ရွေးကောက်ပွဲမှာပါတီနှစ်ရက်လုံးပါဝင်ရှင်ပြိုင်မှာမလို့ရှမ်းပါတီနှစ်ရက်ပူပေါင်းရေးစ조사ခဲ့ပေမဲ့လည်းအောင်မြင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
VOA သတင်းနောက်ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်တပင်းအချမ်းဖက်တိုက်ခိုက်မှုနှစ်ပတ်လည်အကြောင်းမပြောခင်အခုခါတော့လွှတ်တော်တွင်ဆွေးနွေးမှုအခြေအနေတွေကိုကြည့်ရအောင်ပါ ASEAN တိုင်ကြားတဲ့ပုံမှတ်ကိုဆက်လက်ထားရှိဖို့အမျိုးသားလွှတ်တော်မှာတက်မလို့သားကုစရေတွေကဆွေးနွေးခဲ့တာဟာနိုင်ငံတော်လူညုံရေးကိုအကြောင်းပြပြီးတမရော်ရဲ့အာဏာကိုဆက်လက်ထိန်းသိမ်းထားဖို့စ조사နေတာသာဖြစ်တယ်လို့လူအခွင့်ရေးဆိုင်ရာလှုပ်ရှားမှုဆောင်ရွက်နေတဲ့ 40 Rights အဖွဲ့ကဝေဖန်လိုက်ပါတယ်လူအခွင့်ရေးချိုးဖောက်ရာရောက်တဲ့ဒီပုံမှတ်ကိုပယ်ဖျက်ဖို့ကိုလည်းမျှော်လင့်နေတယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းလာတဲ့ VOA သတင်းတော့မတ်တင်ကြီးလင်းကပြောပြမှာပ
ါဟုတ်ကဲ့ပါမေလ24ရက်နေ့ကအမျိုးသားလွှတ်တော်မှာရက်ကွက်ဒါမှမဟုတ်ကြေးရွာအုပ်ချုပ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြရာဥပဒေရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့အစည်းအဝေးတိုင်ကြားရတဲ့ပုံမှန်ဟာနိုင်ငံတော်လုံခြုံရေးအတွက်အရေးကြီးတာကြောင့်မူလအတိုင်းထားရှိဖို့တက်မတော်သားကိုယ်စားလှယ်တဦးကဆွေးနွေးခဲ့ပါတယ်တမရော်အနေနဲ့နိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးလူဝင်မှုကြီးကြပ်ရေးခန္ဓာတွေမှာသူတို့ရဲ့အာဏာကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့လွှတ်တော်မှဒီလိုဆွေးနွေးခဲ့တာဖြစ်နိုင်တယ်လို့လူအခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေဆောင်ရွက်နေတဲ့ 45 Rights အဖွဲ့အမှုဆောင်ဒါရိုက်တာ Matthew Smith ကအခုလိုဝေဖန်လိုက်ပါတယ
် From our perspective for the military this law is not so much about national security as it is aboutthe military trying to maintain its power over the population
ကျွန်တော်တို့အမြင်မှာတော့တမရော်အတွက်တော့ဒီပုံမှန်ဟာနိုင်ငံတော်လုံခြုံရေးအတွက်တည်းမဟုတ်ဘဲနဲ့လူဦးရေနဲ့လူဝင်မှုကြီးကြပ်ရေးအပိုင်းမှာသူတို့ရဲ့အာဏာဆက်ရှိနေဖို့ကြိုးစားတယ်လို့မြင်ပါတယ်တကယ်လို့အစိုးရကသာလူအခွင့်အရေးတွေကိုအခုထပ်ပို့ပြီးတော့အကာအကွယ်ပေးမယ်ဆိုရင်နိုင်ငံတော်ကပို့ပြီးတော့လုံခြုံစိတ်ချရမှာပါတမရော်ဘက်ကလုံခြုံရေးအကြောင်းပြပြီးတော့လူအခွင့်အရေးတွေကိုအသွင်အမျိုးမျိုးနဲ့ချိုးဖောက်နေတာကိုမြင်တွေ့ခဲ့ရပြီးတော့အစင်းတိုင်ကြရတယ်ဆိုတော့ကလည်းဒီလိုမျိုးအခြေအနေတစ်ခုလို့ပဲကျွန်တော်ကတော့မြင်ပါတယ
် 45 rights အဖွဲ့ဟာ2015ခုနှစ် match လာတုန်းက midnight intrusion လို့အမည်ပေးထားတဲ့အစင်းတိုင်ကြားခြင်းဆိုင်ရာအစီရင်ခံစာတစ်ရက်ကိုထုတ်ပြန်ခဲ့တာပါဒီအစီရင်ခံစာကိုပြည်내နဲ့တိုင်းဒေသကြီး6ခုကနေအိမ်တွေမှာအစင်းစစ်တာတွေနဲ့ပတ်သက်လို့တွဲဆုံမေးမြန်းမှုတွေပြုလုပ်ပြီးပြုစုထားတာလည်းဖြစ်ပါတယ်ဒီအစီရင်ခံစာမှာအစီရင်တိုင်ကြားခြင်းပုံမှန်ကိုပယ်ဖျက်ပေးဖို့လည်းအကြံပြုထားပါတယ်။အစီရင်တိုင်ကြားရတဲ့ပုံမှန်ဟာစစ်အစိုးရလက်ထက်တီတုံးကတက်ကြွလှုပ်ရှားသူတွေကိုပိတ်မှတ်ထားပြီးအရေးယူတဲ့ပုံမှန်မျိုးဖြစ်တာကြောင့်ပယ်ဖျက်တဲ့ပုံမှန်တစ်ခုဖြစ်တယ်လို့လည်း Matthew Smith ကဆက်ပြောပါတယ
်။ In reality this law has been used to target activists, low income communities and others throughout the country. So I think we'll hear
အမှန်စစ်တော့ဒီပုံမှန်ဟာတနိုင်ငံလုံးမှာရှိတဲ့တက်ကြွလှုပ်ရှားသူတွေအခြေခံလူရန်းစားတွေကိုအဓိကထားပြီးတော့အရေးယူနေတာပါတမရဘက်ကလည်းဒီပုံမှန်ကိုဆက်ပြီးတော့ရှိနေဖို့အတွက်ဆွေးနွေးတော့မှာပါပဲ NLD အစိုးရအနေနဲ့လည်းလူခွင့်ရေးချိုးဖောက်နေတဲ့ဒီလိုမျိုးပုံမှန်တွေကိုအမြန်ပယ်ဖျက်ပေးနိုင်မယ်လို့မျှော်လင့်ပါတယ်ဒါတွေကဟိုးရင်ကလေးကမရှိတဲ့ပုံမှန်မျိုးတွေပ
ါတမရသားကိုယ်စားလှယ်ဘုံမူကြီးလှဝင်းအောင်က SCN တိုင်ကြားခြင်းကိုပယ်ဖျက်လိုက်ပါကနေဆက်ဒေတာတွေကတရားမဝင်ဝင်ရောက်လာသူတွေရဲ့အန္တရာယ်ကိုရှင်ဆိုင်ရမှာဖြစ်တယ်လို့အမျိုးသားလွှတ်တော်မှဆွေးနွေးခဲ့တာပါဒါပေမဲ့လည်းပဲခူးတိုင်းဒေတာကြီးမဲဆန္ဒနဲ့အမှတ်7ကဦးအောင်သိန်းက SCN တိုင်ကြားတာဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတော့တာကြောင့်ပယ်ဖျက်တင်ကြောင်းဆွေးနွေးခဲ့ပါတယ်ရှင
် 45 rights အဖွဲ့ရဲ့အစည်းအဝေးတိုင်ကြားမှုပုံမှန်ပေါ်ဝေဖန်တာနဲ့ပတ်သက်လို့မက်တင်ကြီးလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့တပင်းရင်ကိစ္စကိုလည်းကြည့်အောင်ပါ။မြန်မာအစိုးရရဲ့အဆင့်မြင့်ခေါင်းဆောင်တူဖြစ်တဲ့ဒေါန်ဆန်းစစ်ကြီးအပါအဝင် အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီရင်ရေးခီးစဉ်ကိုသွေးထွက်တန်းယူတိုက်ခိုက်ခံရတဲ့တပင်းအကြမ်းဖက်မှုဖြစ်ပွားခဲ့တာဒီကနေ့ဆိုရင်73နှစ်ပြည့်သွားခဲ့ပါပြီ။ဒါပေမဲ့လည်းထိခိုက်သေးဆုံးမှုတွေနောက်ဆက်တွဲဖမ်းဆီးမှုတွေကြုံခဲ့ရတဲ့အဖြစ်အပျက်တွေတောင်းဝန်ရှိသူတွေကိုဒီကနေ့အချိန်ထိမဖော်ထုတ်နိုင်သေးတဲ့အတွက်စုံစမ်းဖော်ထုတ်ဖို့လည်းတပင်းအကြမ်းဖက်မှုမှာကိုယ်တိုင်ကြုံခဲ့ရသူတွေကတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကတင်ပြပါမယ်။
ဟုတ်ကဲ့ပါအရင်ဆေးအာနာရှင်ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်2003ခုနှစ်မေလ30ရက်နေ့ကစကိုင်းတိုင်းတပည့်ရင်းမြို့နယ်ကြည်ရွာအနီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီအိုရဲ့ခီးစဉ်ရင်တန်းကိုဝိုင်းဝန်းရိုက်နှက်တိုက်ခိုက်ခဲ့ကြတဲ့အတွက်ခံမှန်းကြီးလူပေါင်း80ထက်မနည်းသေဆုံးပြီးအများပြားထိခိုက်ဒဏ်ရာတွေရခဲ့ကြတဲ့အဖြစ်နဲ့ကြုံခဲ့ရတာအခုဆိုရင်73နှစ်တင်တင်ပြည့်ခဲ့ပါပြီဒါပေမဲ့လည်းအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေမှာတော့လူ4ယောက်သာသေဆုံးကြောင်းပြောဆိုခဲ့တယ်လို့ဒီအဖြစ်အပျက်ဟာNLD ပါတီကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေကြားဖြစ်ပွားတဲ့ပဋိပက္ခသဘောမျိုးသာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဒီပဲရင်တိုက်ခိုက်မှုကိုစနစ်တကျစီမံဖန်တီးခဲ့တယ်လို့အများကယုံကြည်ထားကြတဲ့အာဏာပိုင်တွေအပေါ်တစုံတရာအရေးယူတာမျိုးတော့မရှိခဲ့ပါဘူး။ဒီအတွက်လည်းအခုအခါမှာလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလက်ထက်မှာတရားမျှတမှုရစေဖို့စုံစမ်းဖော်ထုတ်စေချင်ပါတယ်လို့ဒီပဲရင်တိုက်ခိုက်မှုကိုကိုတွေ့ကြုံခဲ့ရတဲ့မန္တလေးတိုင်း NLD ပါတီလုပ်ငန်းကော်မတီဒုဥက္ကဋ္ဌဒေါ်ဝင်းမြန်းမြားကပြောပါတယ်။
တချိန်လုံးကဥပဒေမစိုးမိုးပဲနဲ့တစ်ဖက်သားပြည်သူလူထုကိုနှိပ်ကုပ်ခဲ့တဲ့ကိစ္စအားဆိုရင်တချိန်လုံးကအာဏာပိုင်နော်အုပ်ချုပ်သူတွေမှာတာဝန်ရှိတယ်တကယ်လို့ဒါမျိုးသာဒီလိုမျိုးဟလာနော်အရေးမယူခဲ့ဘူးမပြူဘူးဆိုရင်လည်းပဲတရားဝင်သူတို့မှာတာဝန်ရှိတယ်ဆိုတာလေးတော့သိအောင်တော့လုပ်ဖို့လိုတယ်လို့ကျွန်မထင်ပါတယ်နောက်စိုးရိမ်တာတစ်ခုကတချိန်လုံးကလည်းပြောခဲ့ပါတယ်ဥပဒေမစိုးမိုးမှုဟာဒီလိုပဲအနိုင်ထက်စီးနင်းလုပ်ပြီးတော့ဒီလိုပဲလုပ်လို့ရဘရောမှာဒီလိုပဲဆက်လက်လုပ်နေမယ်ဆိုလို့ရှိရင်ကျမတို့အတွက်ကယုံကြုံမှုမရှိဘူးလို့လည်းပြောခဲ့ပါတယ်အဲ့တော့ဒီလိုပြစ်မှုကျူးလွန်သူအနေနဲ့ကတော့ပြစ်မှုကျူးလွန်သူဆိုတာကိုသိအောင်တော့ဖော်ထုတ်တဲ့လေဒီလိုပဲကျမအနေနဲ့ယုံကြည်ထားပါတယ်ရှင့
်တပည့်ရင်တိုက်ခိုက်မှုအတွင်းမှာအခုအခါနိုင်ငံတော်အတိုင်းအမြင်ကပုံကိုအဖြစ်တာဝန်ယူထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုရိုက်ဟာလည်းအသက်အန္တရာယ်ချိန်ချမှုနဲ့ကြုံခဲ့ရတာပါနောက်ပိုင်းမှာလည်းပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းသူရဦးတင်ဦးတို့ကိုအာဏာပိုင်တွေကနေအိမ်အကျယ်ကျုံနဲ့ဖမ်းဆီးခဲ့တယ်လို့ပါတီဝင်တွေနဲ့ထောက်ခံသူအတော်များများဟာလည်းဖမ်းဆီးခံခဲ့ရတာပါအသက်ဘေးတွေနဲ့ကြုံခဲ့ရတယ်လို့ဘဝတွေပါပေးဆက်ခဲ့ရသူတွေကတော့ဒီလိုအဆုလိုက်အပြုံလိုက်အကြမ်းဖက်ခံရမှုအပေါ်မေ့ပျောက်နိုင်မှာမဟုတ်ဘူးလို့ပြောပါတယ
်နေနာတဲ့လူတွေကလည်းအများကြီးပဲလေနေနာတဲ့အလေးရောက်လေအတိမတ်ပြုပေးဖို့တော့လိုပါတယ်သေတဲ့လူတွေလည်းရှိတယ်လက်နှစ်ဖက်ခြေထောက်နှစ်ဖက်ကျိုးတဲ့လူတော်တော်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တဲ့လူတွေအများကြီးရှိခဲ့ပါတယ်ကျမတို့ကိုယ်တိုင်လည်းတအားခံစားရတယ်လေဩငါတို့ဒီလိုမတရားသဖြင့်ကြီးရိုင်းရိုင်းဆိုင်ဆိုင်နဲ့ဥပဒေမဲ့စွာနဲ့အခုလိုရိုက်တာနှက်တာပါလားနိုင်တဲ့စီနီနီလုတာပါလားဆိုတော့ခံစားရပါတယ်ဘယ်တော့မှလည်းဒီဒီပေးရင်ကိစ္စကြီးကိုကျမတို့အနေနဲ့မင်းနိုင်စရာအကြောင်းမရှိပါဘူး
ထိခိုက်မှုကျူးလွန်သူတွေကိုအရေးမယူပဲတိုက်ခိုက်ခံရသူတွေတစ်ဖက်သက်အရေးယူခံရတဲ့မတရားမှုကို NLD ဦးဆောင်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာဖော်ထုတ်ပြီးတရားမျှတမှုရရှိစေချင်ပါတယ်လို့လည်းဒီပေးရင်တိုက်ခိုက်မှုမှာကိုရစ်ကြုံခဲ့ရသူနောက်တဦးဖြစ်တဲ့မုံရွာမျိုးကကဗျာဆရာကြီးဦးအပ်မောင်ကပြောပါတယ
်ဖြစ်တဲ့ပြက်တဲ့အကြောင်းကိစ္စတွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်တခုဖွဲ့ပြီးတော့အဲ့ဒီစုံစမ်းရေးကော်မရှင်ကဖြစ်ပျက်ကြိုးကြောင်းကိစ္စတွေကိုအစီရင်ခံစာတခုအစိုးရအဖွဲ့ကိုလည်းတင်ပြပေးဖို့တိုင်းပြည်ကိုလည်းတင်ပြပေးဖို့တင်ပါတယ်လို့ကျွန်တော်တို့အောက်မေ့ပါတယ်ဗျာနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ကအမြဲတမ်းပြောတဲ့တရားဥပဒေစိုးမိုးရေးဆိုတဲ့မူကိုဒီကိစ္စမှာလက်တွေ့ဘယ်လိုကျင့်သုံးဆောင်ရွက်မလဲဆိုတာကျွန်တော်တို့လည်းပဲစောင့်ကြည့်နေပါတယ်ခင်ဗျာ
တပည့်ရဲ့နှစ်ပတ်လည်နေ့အောက်မေ့ဘွယ်ခန်းတော်ကိုတော့ဒီကနေ့မေလ30ရက်နေ့တနင်္လာနေ့မနက်ပိုင်းမုံရွာမြို့ထန်းတော်ရက်ကွက်ရွှေသိမ်တော်ဖုံးတော်ကြီးကျောင်းမှာတပည့်ရဲ့ရဲခဲမှာအသက်ဆုံးခဲ့တဲ့ကွယ်လွန်သူတွေကိုရည်စုပြီးစွန့်ဆက်ကတ်လူတန်းအမျှပေးဝေပြီးတပည့်ရင်ကိုကြုံတွေ့ရင်ဆိုင်ခဲ့ရသူနိုင်ငံရေးအကျဉ်းသားတွေနဲ့ဒီမိုကရေစီအင်အားစုတွေ NLD ပါတီဝင်တချို့ကဒီနေ့ဒီရက်မှာဖြစ်ပျက်ခဲ့တဲ့တပည့်ရင်တွေ့ကြုံတွေကိုပြန်ပြောင်းဆွေးနွေးတယ်လို့ကြပြဆရာတွေကလည်းကြပြတွေရွတ်ဖတ်ခဲ့ကြပါတယ်ရှင
်မဆုမွန်ရဲ့တင်ပြချက်ဖြစ်ပါတယ်VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ရေးသားပေးပို့နိုင်ပါတယ်
VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းမီတာ25 kilohertz 11965လိုင်းနံပါတ်32 kHz 9329လိုင်းနံပါတ်58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန့်အောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အခုဒီလူလူရဲ့သဘောထားတွေနဲ့ယုံကြည်စွာရွေးချယ်တင်မြှောက်ထားတဲ့ရတအစိုးရစစ်စစ်တက်လာတဲ့ချိန်မှာလည်းအဟောင်းရှိဖွယ်ဒီအုတ်ချုပ်ပုံတိုင်းပဲအုတ်ချုပ်ရမှာဖြစ်တဲ့အတွက
်နယ်သာလန်နိုင်ငံကိုရောက်ရှိနေတဲ့ကိုဇာနီမောင်ရဲ့ဒူဘာရီယုံကြည်တယ်ဆိုတာကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့စီးဝါရေးကဏ္ဍတင်ဆက်ဖို့အလှည့်ရောက်လာပါပြီဒီတစ်ပတ်စီးဝါရေးကဏ္ဍမှာတော့ဂျပန်နိုင်ငံအီဆက်ရှိမအပန်းဖြေကျွန်းမှာရှိတဲ့မေလ26ရက်ကနေ29ရက်ထိနေ့ရက်ကြာကျင်းပခဲ့တဲ့ G7 ဆက်မှုဖွံ့ဖြိုးမှုထိပ်သီး9နိုင်ငံရဲ့ထိပ်သီးညီလာခံအကြောင်းကိုကိုစောဝင်းလှိုင်ကစူးစီးတင်ပြထားတာဖြစ်ပါတယ
်အခုနှစ်ကျင်းပတဲ့ G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံဟာအာရှတိုက်အတွင်း၈နှစ်ကြာပြီးမှထပ်မံကျင်းပတာလည်းဖြစ်ပါတယ်ဂျပန်နိုင်ငံဟာတခုတည်းသော G7 အဖွဲ့ဝင်အာရှနိုင်ငံဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်ပေမဲ့လည်း G7 ရဲ့အဖွဲ့ဝင်မဟုတ်သေးပါဘူးဒီနှစ် G7 ထိပ်သီးဆွေးနွေးမှာထူးခြားတာကတော့အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်ချတ်လာအိုသရီလင်္ကာဗီယက်နမ်နဲ့ပါပူအာနယူဂီနီစတဲ့ဖွံ့ဖြိုးဆဲ9နိုင်ငံကိုလည်းထိပ်သီးဆွေးနွေးမှာတက်ရောက်ဖို့ဖိတ်ကြားခဲ့တာပဲဖြစ်ပါတယ်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာစင်ခုံမှုတွေကိုရင်ဆိုင်ဖြေရှင်းသွားကြဖို့G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံအပြီးထုတ်ပြန်တဲ့32မျက်နှာပါကြီးညာချက်မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဖြစ်နိုင်ခြေတဲ့နှိမ့်ကျပြီးအတန်အသင့်သာရှိမဲ့တစ်ချိန်ထဲမှာပဲဖွံ့ဖြိုးမှုကျဆင်းနိုင်တဲ့အလားအလာတွေဟာလည်းဆက်လက်တည်ရှိနေဆဲဖြစ်တယ်လို့ G7 ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ပထဝီနိုင်ငံရဲ့အနေအထားကြောင့်ပဋိပက္ခတွေအကြမ်းဖက်မှုနဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးတိုးမြင့်ဖြစ်ပေါ်နေတာတွေကကမ္ဘာစီးပွားရေးအခြေအနေကိုပုံမှန်ရှုပ်ထွေးစေတယ်လို့ဆိုပါတယ်။ဒါ့အပြင်အစွန်းရောက်အကြမ်းဖက်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနဲ့တခြားစင်ခုံမှုတွေအများအများရှိနေတဲ့အတွက်တည်ဆဲနိုင်ငံတကာစည်းမျဉ်းစည်းကမ်းတွေနဲ့လူသားအလုံးအတွက်အများစုကလက်ခံကျင့်သုံးနေတဲ့ဘုံတံပိုးတွေကိုချိန်ချောက်လာနေတယ်လို့လည်း G7 ရဲ့ကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတကာမှာရင်ဆိုင်နေရတဲ့အဲ့ဒီပဋိပက္ခနဲ့စင်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းဖို့အထူးတာဝန်ရှိတယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကယူဆထားကြပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုစတဲ့ဘုံတံပိုးတွေနဲ့အခြေခံသဘောတရားတွေအပေါ်အခြေခံပြီးစုပေါင်းရင်ဆိုင်သွားမယ်လို့ဆိုပါတယ်။ IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့အကြီးအကဲခရစ်စတင်းလာဂတ်ကတော့ကိုတိုင်းပြည်အသီးသီးမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဆင်းရဲမှုတွေကနေလွတ်မြောက်ဖို့အတွက်ဥရောပတိုက်အတွင်းထွက်ပြေးလာကြတဲ့အရွှေပြောင်းဒုက္ခသည်တွေအရေးအပါအဝင်ကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုကိုအန္တရာယ်ပြုနေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေအတွက် G7 အဖွဲ့ကထုတ်ပြန်ထားတဲ့လုပ်ငန်းစဉ်ကိုသူ့အနေနဲ့ထောက်ခံကြောင်းပြောပါတယ
် Well I hope it does illustrate the fact that the G7 agree on the objectivesThey agree on the areas where they want to focus.
G7 အဖွဲ့ရဲ့သဘောတူညီချက က80ဘာလုပ်ရမယ်ဆိုတဲ့ရည်မှန်းချက်တွေပါဝင်တယ်လို့ကျွန်မထင်ပါတယ်။သူတို့အနေနဲ့ဘယ်နေရာတွေမှာအဓိကထားရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြမယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။ဘလို့မူဝါဒတွေချမှတ်လှုပ်ဆောင်ရမယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဘယ်နိုင်ငံရဲ့လို့အတိအကျပြောဖို့တော့ခက်ပါလိမ့်မယ်။ဒါပေမဲ့တိုင်းပြည်တချို့ဟာလက်ရှိသူတို့လှုပ်ဆောင်နေတာထက်ပိုပြီးလုံနိုင်ကြပါတယ်။ကျမတို့ IMF အဖွဲ့အနေနဲ့ကတော့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုရရှိအောင် ရှေ့တိုးလှုပ်ဆောင်ရမယ့်နည်းလမ်းတွေကိုရွေးချယ်ပြီးဒီထိပ်သီးခုနှစ်နိုင်ငံအပြင်တခြားဘယ်တိုင်းပြည်တွေကပိုးပြီးငွေကြေးထည့်ဝင်လှုပ်ဆောင်နိုင်မလဲဘလောက်အထိလုပ်ပိုင်ခွင့်ရှိမလဲဆိုတာတွေကိုဖော်ထုတ်ပေးဖို့ပဲဖြစ်ပါတယ်
G7 ညီလာခံမှာတက်ရောက်တဲ့အမေရိကန်သမ္မတဘာရက်အိုဘားမားကလည်းအာရှဒေသအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်စေတဲ့မြောက်ကိုရီးယားအရေးအပါအဝင်ထိပ်သီးဆွေးနွေးပွဲအတွင်းခေါင်းဆောင်တွေဆွေးနွေးကြတဲ့နျူကလ িয়ার အရေးကိစ္စတွေကိုအင်ရှင်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။ We also discussed a range of regional issues and given the threat from North Korea we agreed tocontinue reinforcing deterrence and strengthening our defense capabilities
မြောက်ကိုရီးယားနိုင်ငံဘက်ကချင်းချောက်မှုတွေရှိနေတဲ့အတွက်အဲ့ဒီအန္တရာယ်ကိုကာကွယ်ဖို့တိုးမြင့်လှုပ်ဆောင်သင့်တာတွေကျွန်တော်တို့ရဲ့ခုခံနိုင်စွမ်းအခြေအနေတွေအပါအဝင်ဒေတာရင်းဆိုင်ရာအကြောင်းအရာတော်တော်များများကိုကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဟီရိုရှိမားမြို့ကိုကျွန်တော်တို့တွားရောက်လေပတ်ခဲ့တာဟာလေဒုတိယကမ္ဘာစစ်အတွင်းအသက်ဆုံးရှုံးခဲ့ကြရတဲ့သူတွေအတွက်အပြင်နျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးဖြစ်လာစေရေးအတွက်ကျွန်တော်တို့နှစ်နိုင်ငံကြားလက်ခံယုံကြည်ထားချက်ကိုထပ်လောင်းအတည်ပြုပေးတာဖြစ်တဲ့အပြင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းကျွန်တော်တို့နှစ်နိုင်ငံကြားမိတ်ဆွေတွေအဖြစ်ထူးခြားပြောင်မြောက်စွာယက်တည်နိုင်ခဲ့တာကိုလည်းမီးမောင်းထိုးပြရာရောက်ပါတယ
်။ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စအတွက်ဗြိတိန်နိုင်ငံသားတွေမဲခွဲဆုံးဖြတ်ကြဖို့ရှိနေတဲ့အကြောင်းမကြာသေးခင်သတင်းပတ်တွေအတွင်းသတင်းနေရာမှာအကြံတဝင်ဖော်ပြနေကြတဲ့ကိစ္စကို G7 ထိပ်သီးညီလာခံအတွင်းတရားဝင်ထက်သွင်းဆွေးနွေးကြခြင်းမရှိပေမဲ့ဒီကိစ္စဟာထိပ်သီးညီလာခံကိုတက်လာကြတဲ့ခေါင်းဆောင်တွေအတွက်ရှောင်ရှားလို့မရနိုင်တဲ့ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကမေးတဲ့အခါမှာတော့ British ဝန်ကြီးချုပ် David Cameron က EU အဖွဲ့ဝင်အဖြစ်ဆက်လက်တည်ရှိရေးဟာ Britain အတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တဲ့အတွက်ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဥရောပသမဂ္ဂအတွင်းမှာ Britain ဆက်လက်တည်ရှိနေရေးအတွက်သူ့အနေနဲ့အမြဲတမ်းလိုလားခဲ့ကြောင်းပြန်လည်ပြောကြားခဲ့ပါတယ် G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ရှင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ထိပ်သီးဆွေးနွေးပွဲပိတ်ပွဲအခမ်းအနားမှာကမ္ဘာစီးပွားရေးအပေါ်မကောင်းမြင်တဲ့အယူအဆမျိုးမထားကြဘဲအားလုံးပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ
်私が議長として今回のサミットで最も時間を割いて
ကမ္ဘာစီးပွားရေးနဲ့ပတ်သက်လို့မကောင်းမြင်နေတာဟာပြဿနာကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းဒီစီဝေးပွဲရဲ့အလဲကျဥက္ကဋ္ဌအဖြစ်နဲ့အဲ့ဒီလိုမဖြစ်ဖို့အတွက်သူ့ဘက်ကအချိန်အများကြီးအကုန်ခံစူးစမ်းခဲ့ပေမဲ့အဲ့ဒီသဘောမျိုးဖြစ်လာခဲ့ကြောင်းမကောင်းမြင်နေကြမဲ့အစားလက်တွေ့ကြကြရှုမြင်သုံးသပ်ပြီးအကောင်းမြင်တဲ့အယူအဆနဲ့လက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းကြဖို့လိုအပ်ကြောင်းကြုံတွေ့ရနိုင်တဲ့အန္တရာယ်အခက်အခဲတွေကိုအားလုံးမျှဝေတာဝန်ယူမှုမရှိသေးဖြင့်ဒီပြဿနာကိုဖြေရှင်းလို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားသွားတာပါဒီထိပ်သီးဆွေးနွေးပွဲမစတင်ခင်ကတည်းက2008ခုနှစ်တုန်းကရင်ဆိုင်ခဲ့ရတဲ့ကမ္ဘာလုံးဆိုင်ရာစီးပွားကြကတ်မျိုးနောက်ရကြိမ်မဖြစ်အောင်လှုပ်ဆောင်ကြဖို့အစည်းအဝေးတက်ကြမဲ့ခေါင်းဆောင်တွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကကြိုတင်မြစ်တာရပ်ခံခဲ့တာဖြစ်ပါတယ်။2008ခုနှစ်မှာကြုံတွေ့ခဲ့ရတဲ့စီးပွားကြကတ်မျိုးမဖြစ်ဘူးလို့လုံးဝမပြောနိုင်ပေမဲ့အဲ့ဒီရဲ့အကျိုးဆက်တွေကိုရင်ဆိုင်ဖြေရှင်းနေကြရဆဲဖြစ်ပြီးတချို့ဘာနေရဲ့လှုပ်ဆောင်မှုတွေဟာစိုးရိမ်ရတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုကမ္ဘာခေါင်းဆောင်တွေကနားလည်သဘောပေါက်ထားကြတာဖြစ်ပါတယ်။အရှင်ဂျပန်နိုင်ငံအပါအဝင်အာရှတိုက်အတွင်းကနိုင်ငံအတော်များများနဲ့တရုတ်နိုင်ငံအကြားရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စကိုလည်းထိပ်သီးဆွေးနွေးပွဲအတွင်းမှာထက်သွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့နှစ်စဉ်ကျင်းပတဲ့ဒီ G7 ထိပ်သီးညီလာခံကကမ္ဘာစီးပွားရေးနဲ့နိုင်ငံရေးအပါအဝင်အရေးပါတဲ့ကိစ္စရပ်တွေအပေါ်အကျိုးသိရမှုရှိတယ်မရှိဘူးဆိုတဲ့အပေါ်မှာတော့လိလာသူတွေအကြားအမြင်သဘောထားအမျိုးမျိုးကွဲပြားနေကြတာဖြစ်ပါတယ်ခင်ဗျာ။
သောဝင်းလိုင်းတင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေ။မနက်ဖြန်အင်ကာညာ VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးခြင်းပါတယ
်။မူရစီဝါရောင်းဝယ်ဖောက်ကားမှုတွေရုံနေပါပြောက်ဖို့နဲ့တက်လူတွေမူရစီတွင်တွင်ကြဲကြဲသုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်။မြန်မာလူငယ်တက်လူတွေအကြားမူရစေဝါအရက်သေးစာတောက်စားမှုရောနေပပျောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ်VOA ရဲ့ဖုန်းနံပါတ်က12392382994အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မတမ်းမြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပါမယ်မတ်ဆူမြန်မွန်ကပြောပြမှာဖြစ်ပါတယ်
သတင်းတွေနဲ့ပတ်သက်လို့ဖြူးသူသေသနာဌာနကတွေ့တဲ့လေးလာချက်တွေအရဆိုရင်တော့သတင်းသမားတွေအတွက်အားတက်စရာပဲကိုသားညုံဦးရေ
အမေရိကန်ကစမတ်ဖုန်းသုံးတဲ့သူတွေကသတင်းတွေရှေ့ပြီးမဲ့လို့အချိန်ပြည့်ဖတ်ကြရတဲ့ဆိုရယ်တွေ့ရှိကြတာမှဆင်းမြန်ပေါ့
ဟုတ်တယ်ရှင်ဒီအမေရိကန်မှာလူ၁၀ယောက်မှ9ယောက်ကစမတ်ဖုန်းသုံးနေကြတာဆိုတော့ဒီလက်တော်ဝါးစာတော်မှမရှိတဲ့လက်ခံဖုန်းတွေပေါ်မှာသတင်းတွေဖတ်ကြရလားဘယ်လိုသတင်းမျိုးတွေကိုဖတ်ကြသလဲဆိုတာကိုဖြူးသူသေသနာဌာနက Parsley ဆိုတဲ့သတင်း website တွေကိုတုံးတက်တဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့မှ6လကျောင်းအချိန်ပြည့်လေ့လာခဲ့တာonline မှာပေါ်ပြနေတဲ့သတင်းပေါင်း 9,000 ခွဲကိုလာပြီးတော့ဖတ်ကြတဲ့သူ 80 တန်းလောက်ရဲ့အပြုအမူတွေကိုလေ့လာခဲ့တာရှင့
်ထိပ်တန်းသတင်းမီဒီယာပေါင်း 180 ပါဝင်ဝိတ္ထုမဂ္ဂဇင်းစာအုပ်တွေကို online ပေါ်မှာထုတ်ဝေဖြန့်ချီသူတွေရဲ့အချက်လက်တွေကိုသုံးသပ်ထားတဲ့ကိန်းဂဏန်းတွေကိုပါထည့်ပြီးတော့လေ့လာထားကြတာတဲ့
ကိစ္စတော်တော်များများကိုလုပ်ဖို့ smartphone တွေကိုတော်တော်လေးအားကိုးနေကြတဲ့ခင်မှာသတင်းတွေကိုရောဘလောက်အချိန်ပေးဖတ်တယ်လဲဆိုတာကမေးစရာဖြစ်တယ်လေ။နောက်ပြီးတော့ဒီဘက်ပေါင်းစုံကနေပြီးတော့ဒေါင်းစစ်အောင်တုံးသက်ရေးတဲ့သတင်းတွေဆောင်းပါးတွေကသတင်းစာထဲမှာဖော်ပြရင်တော့မှတော်တော်လေးရှည်တယ်။အဲ့လိုပြောလို့ဒီတိုးတဲ့သတင်းတွေမှာသတင်းတန်ဖိုးမရှိဘူးလို့ဆိုလိုတာတော့မဟုတ်ဘူးနော်။သတင်းတောက်တွေအချိန်ပေးပြီးတော့မှဒီပြည့်ပြည့်စုံစုံရေးထားတဲ့သတင်းအခြေကြီးတွေကိုလက်တဝါးစာလောက်ပဲရှိတဲ့လက်ကင်ဖုန်းစကရင်တက်သေးလေးတွေပေါ်မှာအချိန်ကုန်ခံပြီးတော့ဖတ်ကြရည်လားဆိုတာကိုဖြူးသူတေသနာအဖွဲ့ကသိကြနေတာပါ။
အဲ့ဒါကြောင့်သတင်းတုံနဲ့သတင်းရှည်အချိန်ပေးဖတ်တာဘလောက်ကွာလဲဆိုတာကိုအွန်လိုင်းမှာဖတ်ကြသူတွေရဲ့အပြုအမူကိုအခြေခံပြီးတော့လေ့လာကြတာဗျ။အားလုံးကအမေရိကန်နိုင်ငံထဲမှာရှိနေတဲ့သူတွေရဲ့သတင်းတွေအပေါ်မှာတုံ့ပြန်တဲ့အမူအကျင့်တွေကိုပဲသီးသန့်လေ့လာတာပါ။အ
ားရစရာကဒီသတင်းဆောင်ပါရှည်တွေကို smartphone ပေါ်မှာဖတ်ကြတဲ့သူတွေကသတင်းတုံလေးတွေထက်ကိုအချိန်ပေးတယ်လို့လေ့လာချက်တွေမှာတွေ့ရရှင့်သူတို့တွေးရှိချက်အရဆိုရင်ဒီအင်္ဂလိပ်စာလုံးကြီး1000ဒါမှမဟုတ်ရင်1000နဲ့အထက်ရှိတဲ့သတင်းတစ်ပုဒ်ကို123စက္ကန့်မိနစ်နဲ့ဆိုရင်တော့2မိနစ်3စက္ကန့်လောက်ကိုအချိန်ပေးပြီးတော့ဖတ်ကြရတယ်တဲ့ဖတ်တယ်လို့ဘာလို့ပြောနိုင်တယ်လဲဆိုတော့အဲ့ဒီသတင်းစာမျက်နှာနေရာရောက်နေတဲ့သူတွေကဒီအပေါ်အောက်ရွှေ့ကြည့်တယ် click လုပ်တယ်ဆိုတော့အဲ့ဒီသတင်းကိုဖတ်နေတယ်လို့ယူဆရလို့ဖြစ်ပါတယ်စာဖတ်သူတွေကဒီတိုးတဲ့သတင်းမျိုးဆိုရင်တော့တမနစ်ပြည့်အောင်တော့မှအဲ့ဒီစာမျက်နှာမှာမနေကြဘူးတဲ့အတိအကျပြောရရင်တော့58စက္ကန့်လောက်ပဲအချိန်ပေးကြတာတွေ့ရတယ်တဲ့
သတင်းရှည်တစ်ပုဒ်အတွက်2မိနစ်လောက်ပဲအချိန်ယူရတယ်ဆိုတော့တိတ်မများလှဘူးလို့ပြောလို့ရပြီမဲ့အမေရိကန်နိုင်ငံထဲမှာကဒီထုတ်လွှင့်နေတဲ့တချို့ TV သတင်းတွေဆိုရင်တပုဒ်ကိုအဲ့လောက်တော့မှအချိန်မကျဘူးလို့ဖြူးသူသေးသူတွေကပြောထားတာကို Washington Post သတင်းစာကြီးရဲ့ဆောင်းပါးမှာပြန်ပြီးတော့ထောက်ပြထားပါတယ်နောက်တစ်ခုကအဲ့ဒီသတင်းစာမျက်နှာမှာဗီဒီယိုတို့ပုံတို့ဇာတ်တို့ပါသလားဆိုတာကိုလည်းသူတွေနာတွေ့ရှိချက်မှာရှင်းပြမထားဘူးဆိုတာကိုလည်းအဲ့ဆောင်းမမှာရေးသားထားပါတယ
်။အန်ဩစရာကြီးပါစမတ်ဖုန်းတွေပေါ်မှာခက်ရှိရှိသတင်းတွေကိုလူတွေအချိန်ပေးပြီးတော့တကယ်ဖတ်နေကြတယ်လို့သူ့ဆောင်းပါးခေါင်းကြီးမှာတော့ရေးထားပါတယ်ရှင်။နောက်ပြီး The Atlantic Magazine ကြီးရဲ့ဆောင်းပါးမှာတော့ဖြူးသူတေသနာရဲ့လေးလာတွေ့ရှိချက်တွေကဒီအင်တာနက်ကြီးတစ်ခုလုံးပေါ်မှာသတင်းဖတ်နေကြသူတွေအားလုံးကိုမထင်ဟပ်ပေမဲ့လို့သတင်းတွေကိုဖော်ပြနေတဲ့ website တော်တော်များများအပြင်ဒီကဏ္ဍမျိုးစုံကွဲနေတဲ့သတင်းတွေဥပန်ဒီဖြောပြေးရေးသိပ်ပန်းဤပညာအားကစားမှုကင်းတို့လိုမျိုးဒီအများစိတ်ဝင်စားတဲ့သတင်းမျိုးတွေနောက်ဒီနိုင်ငံရေးစီးပွားရေးလိုသတင်းမျိုးတွေကို smartphone ပေါ်မှာဘလောက်အချိန်ပေးဖတ်ကြသလဲဆိုတာကိုလေးလာခဲ့ကြတဲ့အပေါ်မှာအမှတ်ပေးထားပါတယ်
လက်ကင်ဖုန်းတွေပေါ်ကနေပြီးတော့သတင်းဖတ်ကြသူတွေအဖက်အများဆုံးအချိန်ကမနေ့စောပိုင်းနဲ့ညပိုင်းအချိန်တွေဆိုတာကလည်းသူတို့လေးလာမှုမှာတွေ့ခဲ့ကြတယ်ဗျ။အဲ့လိုမျိုးအချိန်မျိုးတွေမှာသတင်းတူပဲဖြစ်ဖြစ်သတင်းရှည်ပဲဖြစ်ဖြစ်ကြံတဲ့အချိန်တွေထက်အချိန်ပိုပြီးတာကိုတွေ့ရတယ်။နောက်ရုံးပိတ်ရက်တွေမှာဆိုရင်တော့မနေ့ဖက်မှာသတင်းတွေကိုအချိန်ပိုယူပြီးတော့ဖတ်ကြတယ်တဲ့။နောက်ခတ်တူတူရေးထားတဲ့သိပ္ပံသတင်း၊ဤပညာသတင်း၊နိုင်ငံရေးသတင်းတွေကိုအဖက်များကြတယ်။ကမ္ဘာသတင်းမျိုးကြရင်တော့ခက်ရှိရှိရေးထားတဲ့သတင်းတွေကိုပိုပြီးတော့အဖက်များကြတယ်တဲ့။ဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်အချိန်အများကြီးပေးပြီးတော့ဖတ်ကြတဲ့သတင်းမျိုးကတော့မှုကင်းသတင်းတွေဖြစ်တယ်လို့တို့ရဲ့လ ీల ာချက်မှာတွေ့တယ်ဗျ
။စီးပွားရေးနဲ့ဆိုင်တဲ့သတင်းမျိုးတွေကိုတော့အချိန်ယူဖတ်တာအနည်းဆုံးပဲလို့အစိုးရခန်းစာမှာပြောပါရယ်။လူမှုကွန်ရက်တွေကလည်းဒီသတင်းစာမျက်နှာတွေစီကိုသွားဖို့လို့တော်တော်လေးအထောက်အကူပြုပုံရတယ်။ဒါကြောင့်လဲဆိုတော့ smartphone သုံးကြတဲ့သူတွေလူမှုကွန်ရက်စာမျက်နှာတွေကနေတဆင့်သတင်း website စာမျက်နှာတွေစီကိုရောက်လာကြတဲ့အခြေအတွက်ကအများဆုံးပဲတဲ့။ဒါမဲ့လေဒီအဲ့ဒီလိုမျိုးလူမှုကွန်ရက်တွေကနေပြီးတော့တဆင်ရောက်လာကြတဲ့သူတွေဟာသတင်းတို့ပဲဖြစ်ဖြစ်သတင်းရှည်ပဲဖြစ်ဖြစ်အချိန်ပေးပြီးတော့မှဒီသတင်းတွေဖတ်တဲ့နေရာမှာကြတော့အ ਨੇ ဆုံးပဲတဲ့ကိုသားညုံဦးရဲ့
လူမှုကွန်ရက်တွေဆူတဲ့နေရာမှာလဲ Facebook နဲ့ Twitter လို့လူမှုကွန်ရက်မျိုးကနေပြီးတော့ online သတင်းဆာမင်နာတွေထိရောက်လာကြသူကများတယ်မဆွေမြမွေရဲ့
သူတို့ရဲ့တွေ့ရှိချက်အရဆိုရင်တော့ Facebook ကတဆင့်သတင်းဆာမင်နာရီစီရောက်လာသူတွေကပိုပြီးတော့များတယ်။သတင်းအချိန်ပြီးဖတ်တဲ့အပိုင်းမှာကျတော့ Twitter ကနေတဆင့်ရောက်လာကြသူတွေက Facebook ကတဆင့်ရောက်လာကြသူတွေထက်သတင်းတွေကိုအချိန်ပိုပေးပြီးတော့ဖတ်ကြတယ်ဆိုပေမဲ့ဆွေးနွေးဝင်ရဲ့
လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ဒီသတင်းတွေဖတ်ကြတာဖြစ်ပေမဲ့လို့သတင်းကရှေ့လိုက်တာဆိုပြီးတော့မဖတ်ဘဲမနေကြဘဲနဲ့သတင်းတွေကိုသိအောင်လုပ်ကြတာတွေ့ရတယ်လို့လေးလာတွေ့ရှိချက်အစီရင်ခံစာရေးတဲ့သူကပြောပါတယ်။အရာရာကိုဒီလက်ကင်ဖုန်းတွေပေါ်မှာပဲရှာဖွေဖတ်ရှုတာများနေတဲ့အချိန်မှာခက်ရှိရှိရေးထားတဲ့သတင်းတွေကိုရောဖုန်းပေါ်မှာဖတ်သူရှိရဲ့လားလို့စိုးရိမ်နေကြတဲ့သူတွေအတွက်ကတော့အခုဖြူးတည်တနာအဖွဲ့ရဲ့လေးလာတွေ့ရှိချက်ကသတင်းကောင်းတစ်ခုဖြစ်ပါတယ်ရှင်။
မဆီမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။မအေးတန်တာကျော်ကစီစဉ်တင်ဆက်ထားပါပ
ါ။မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့တချင်းစာသားတွေကြောင့်ဖန်ခံခဲ့ရတဲ့ Pussy Riot တချင်းတွေကိုတပြားထုတ်မဲ့အမှုပညာရှင်အမေရိကန်သမားကို rap တချင်းနဲ့ဖျော်ဖြေတဲ့ VNN ကောင်မလေးဒီလိုမျိုးကွာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားမှာပါ။ရုရှားနိုင်ငံမှာအစိုးရကိုဆန့်ကျင်တဲ့တချင်းတွေတည်ဆိုရင်းနဲ့2012ခုနှစ်ကထိန်းသိမ်းခံခဲ့ရမှုတွေ Pussy Riot Fan စေဂီတာအဖွဲ့ဝင်အမျိုးသမီးတွေကိုတကွာလုံးတည်ခဲ့ပါတယ်နော်။အသက်22နှစ်နဲ့30ကြာအမျိုးသမီး17ယောက်လောက်ပါဝင်မယ်လို့ယုံကြည်ရတဲ့သူတို့ရဲ့အဖွဲ့ကိုအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေဖြစ်နေလေလူသိများတာပါ2012ခုနှစ်နှစ်ဆန်းကမော်စကိုမြို့တော်မှာရှိတဲ့ Chris the Saver ဖခင်เจ้าမှာဖျော်ဖြေပွဲလုပ်နေတဲ့အချိန်တားမြစ်ခံရပြီးတော့နောက်ပိုင်းမှာတော့အဖွဲ့ဝင်တချို့ထိန်းသိမ်းခံရပါတယ် Russian Orthodox ဖခင်เจ้าအကြီးကြီးကသူတို့ဖျော်ဖြေတင်ဆက်မှုဟာမကောင်းဆိုးဝါးရဲ့လှုပ်ဆောင်ချက်တွေဆိုပြီးတော့အပြစ်တင်ခဲ့တယ်လို့အဖွဲ့ဝင်နှစ်ဦးကိုထောင်နဲ့နှစ်နဲ့စီရုရှားအစိုးရကပြစ်ဒဏ်ချမှတ်ခဲ့တာပါ။အဲ့ဒီအချိန်ကဘန့်ဒေဂီတာအဖွဲ့ Pussy Riot အဖွဲ့အကြောင်းလူတော်တော်များများသိခဲ့ပေမဲ့သူတို့တည်ဆိုခဲ့တဲ့တချင်တွေကဘာတွေကိုရည်ညွှန်းနေဘလို့အကြောင်းအရာတွေဆိုတာလူတော်တော်များများမသိခဲ့ပါဘူး။အခုတော့နော်ဝေးနိုင်ငံကဂီတပညာရှင်ပယ်လ်မော်ဒီ Nexen ကမော်စကိုဖျားเจ้าနဲ့မှာ2012ခုနှစ်ကပူစီရော့ယော့အဖွဲ့ဖျော်ဖြေခဲ့တဲ့အကြောင်းအရာတွေကိုဘာသာပြန်ပြီးတော့ပြန်ရှင်းပြသလိုတေးအယ်ဘမ်တစ်ခုထုတ်ဖို့လည်းပြင်ဆင်နေတာပါ။ပူစီရော့ယော့အဖွဲ့ရဲ့တချင်းကိုစူပေါင်းတည်ဆိုနိုင်တဲ့ပုံစံမျိုးဖန်တီးပြီးတော့စာသားကိုအဓိကအာရုံစိုက်နိုင်အောင်လို့အလေးပေးထားတဲ့အပြင်ကြပြားရီရွတ်တယ်လို့မျိုးအကြောင်းအရာကိုတည်ဆိုထားတဲ့တချင်းတစ်ပုဒ်ဖြစ်တယ်လို့နော်ဝေးဂီတပညာရှင်မော်ဒီကရှင်းပြပါတယ
်။ These 12 songs are from 12 completely different contexts.
ပူစီရော့အဖွဲ့တည်ဆိုခဲ့တဲ့တချင်ဆက်နှစ်ပုဒ်စလုံးကဖဲစီထိန်းသိမ်းခံရမိသားစုတွေဘဝပြတ်ခံရနောက်ပြီးတော့အသက်ခံရတဲ့သူတွေရဲ့တချင်တွေဖြစ်တဲ့အကြောင်းပြောသွားပါတယ်။ဥပမာအိမ်မနေနေတော့တစိမ်းတွေရောက်လာတယ်သူတို့ကမင်းကိုတက်ပြီးတော့အပြစ်မရှိဘူးလို့ပြောနေတယ်ဆိုတဲ့စာသားတွေနဲ့တချင်းဟာ Eurovision တချင်းပြိုင်ပွဲမှာဆုရတချင်းတစ်ပုဒ်ဖြစ်သလိုရုရှားတက်တွေ Crimea နယ်တွေကျူးကျော်ခဲ့တဲ့အဖြစ်နဲ့နှိုင်းယှဉ်ပြီးတော့လူတွေကခံစားခဲ့ကြပါတယ်။နော်ဝေးနိုင်ငံကအဆိုတော့ဂီတပညာရှင် Pell Modi Nexen ရဲ့ And Song ဆိုတဲ့တေးတပြားစက်တင်ဘာလမှာထွက်မှာဖြစ်ပြီးတော့ကမ္ဘာအရရမှာတချင်းကြောင့်နှိမ့်ဆက်ညှဉ်းပန်းခံရသူအသက်ဆုံးခံရတဲ့သူတွေအကြောင်းဒီတချင်းတွေအဓိကပါဝင်မှာဖြစ်ပါတယ်ရှင် Our Lady Tear the Eagle of Your Womb နိုင်ငံရေးနဲ့အမှုပညာဆက်ဆက်နေတဲ့အကြောင်းအရာတစ်ခုကိုလည်းဆက်ပြီးတော့တင်ပြချင်ပါတယ်။သမ္မတအိုဘားမားရဲ့သုံးရက်ကြာ VNN နိုင်ငံခီးစဉ်ဗုဒ္ဓဟူးနေ့ကပြီးဆုံးခဲ့သွားပြီဖြစ်ပါတယ်။တချင်းကရန်သူတော်တွေဖြစ်ခဲ့ကြတဲ့ American ပြည်အောင်စုနဲ့ VNN နှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ပြန်လည်ဖြစ်ဖို့နဲ့ရင်းချင်းမှုရစီးပွားရေးအရပို့ပြီးတော့ပေါင်းဆက်နိုင်မှုရည်ရွယ်တဲ့ခီးစဉ်မှာဒီခီးစဉ်ပြမှာသမ္မတအိုဘားမားက VNN နိုင်ငံရဲ့ထင်ရှားတဲ့ကြပြားတွေတချင်းတွေကိုကိုးကားပြီးတော့အရှိတောင်အာရှဒေသမှာတမိုင်းကြောင်းနဲ့ရင်းချင်းမှုအစဉ်လာကြီးမားတဲ့နိုင်ငံတစ်ခုဖြစ်နေသူ့ရဲ့မိန့်ခွန်းတွေထဲမှာထည့်ပြီးတော့ပြောသွားခဲ့ပါတယ်VNN နိုင်ငံကလူငယ်တွေနဲ့တွေ့ဆုံပွဲမှာတော့စူဘွိုင်းဆိုတဲ့ VNN အဆိုတော်မိန်းကလေးတယောက်က rap တချင်းတစ်ပုဒ်ကိုတီးဆိုပြလို့သမ္မတအိုဘားမားကလိုက်ပြီးတော့စီးကျက်လိုက်ပေးခဲ့တာပါ
Tình hình một mình nhà lầu trình anh giàu sang như vua chúa giật mình sự tình thiệt ra đen đúa mà đời vậy là hay it's been a crazy day.
Tất cả này anh chị chị của Pan Sai Nai pio ba ye la lo đây về ya đi. Rep the center của cô VNM ba ta này đi sổ toa ghê bari. အရှနိုင်ငံတွေအထူးသဖြင့် VN နိုင်ငံမှာ rap တခြင်းဆိုတာမိန်ကလေးတွေအတွက်မဟုတ်ဘူးဆိုတဲ့ခွဲခြားသတ်မှတ်ချက်မျိုးတွေရှိနေသေးတဲ့ယဉ်ကျေးမှု၊ကွဲပြားမှုအကြောင်းကိုလည်းစူပွိုင်ကသမ္မတဥပမာကိုပြောပြသွားခဲ့ပါတယ်။တခြင်းတွေနဲ့အမှုပညာလောကမှာကြားမှခွဲခြားတဲ့အလေးထားတွေနိုင်ငံတိုင်းလူလူမှာရှိနေတဲ့တကူသမ္မတဥပမာကဝန်ခံပြောဆိုသွားပါတယ်ရှင်။
Sort of sexism and gender stereotypes in the music industry like every other part of life.
Pacific သမုဒ္ဒရာအနောက်ပိုင်းဂွမ်ဂျိုမှာကျင်းပတဲ့12ကြိမ်မြောက် Pacific အနုပညာပွဲတော်အကြောင်းကိုလည်းဒီတစ်ပတ်တက်တက်ရောင်တင်လာမှာပြောပြပေးကြပါမယ်။ American ပြည်သူနဲ့နမိတ်ဖြစ်တဲ့ဂွမ်ဂျိုမှာကျင်းပတဲ့ရိုးရာပွဲတော်မှာကနိုးလေတွေနဲ့လေပေါ်မှာရိုးရာဝတ်စုံတွေဝတ်ဆင်ထားတဲ့ဂွမ်ဂျွန်ဒေသခံတွေကိုတွေ့ရပါတယ်။ကျွန်းရဲ့မြို့တော်ဟာဂတာမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကတရားဝင်အခမ်းအနားနဲ့အမှုပညာပွဲတော်ကိုဖွင့်လှစ်ပေးပါတယ်။နိုင်ငံတကာကအလှပြကနူးလေ15ဆင်းလောက်နဲ့ပွဲတော်မှာပါဝင်ပြီးအလှပြသလိုဂွမ်ကျွန်းဒေသခံတွေအပြင်အနီးအနားဝန်းကျင်ကရိုးရာအကအဖွဲ့တွေလည်းပွဲတော်မှာတွေ့ရပါတယ်။တကယ်တော့ဒီပွဲတော်ဟာဂွမ်ကျွန်းတစ်ခုထဲမှာနှစ်ဆင်ကျင်းပတဲ့ပွဲမဟုတ်ပါဘူး။နိုင်ငံတကာမှာရှိတဲ့ကျွန်းလေးတွေ28ခုကဒေသခံတွေပေါင်းပြီးတော့၄နှစ်တစ်ကြိမ်အလဲကျကျင်းပတဲ့နိုင်ငံတကာပွဲတော်ဖြစ်ပါတယ်။ဒေသနှစ်ပတ်ကြာကျင်းပတဲ့ပွဲတော်ကို Pacific ဒေသရဲ့အမှုပညာ Olympic ပွဲတော်လို့တရားဝင်ခေါ်ကြတာဖြစ်ပါတယ်။နိုင်ငံတကာကကိုယ်စားလှယ်3000လောက်ဂွမ်ကျွန်းမှာရောက်ရှိနေပြီးတော့ဇွန်လ4ရက်နေ့အထိပွဲတော်ကိုကျင်းပပေးမှာဖြစ်ပါတယ်ရှင်။တတရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
မေးတန်နာကျော်ရဲ့တတန်ယောင်သတင်းလွှာပဲဖြစ်ပါတယ်အခုတော့ဒီကနေ့ညအတွက်နောက်ဆုံးဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့နယ်သာလန်နိုင်ငံကိုရောက်နေတဲ့ကိုဇာနီမောင်ကနိုင်ငံရေးနဲ့ပတ်သက်ပြီးသူ့အမြင်တွေကိုပြောပြထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါ
ဒီတော့လို့တော့နိုင်ငံရေးမတရားမှုပါဘူးဒါပေမဲ့ကျွန်တော်ရဲ့ပေါ့ဖြတ်တန်းမှုနဲ့လေးလာမှုတွေကနိုင်ငံတနိုင်ငံရဲ့ရေးဟာနိုင်ငံသားနိုင်ငံသားအလုံးရဲ့ရေးဖြစ်တယ်ဆိုတော့ကျွန်တော်နားလေသဘောပေါက်ထားလို့ကျွန်တော်ယုံကြည်လေးလာသိရှိသောလို့ပဲကျွန်တော်ပြောမှာတကယ်လို့ကျွန်တော်ပြောခဲ့တီးခဲ့တာရင်းမှားနေရဲဆိုရင်လည်းကျွန်တော်ကိုနားဝင်အောင်အမှန်တိတော့ထောက်ပြပြောဆိုလို့ရပါတယ်ကျွန်တော်ပြောချင်တာကပြည်သူလူထုရဲ့ဘောထားစံတော်တွေကိုရေရှည်တားဆီးပိတ်ပင်ထားနိုင်တဲ့ဆိုရမှဘောမှမရှိသေးပါဘူး2008မတရားတဲ့ဖွဲ့စည်းအုပ်ချုပ်ပုံ2010မတမာတဲ့ရွေးကောက်ပွဲနဲ့တက်လာခဲ့တဲ့အစိုးရကစစ်အာဏာရှင်တက်ဆိုးရှေ့အောင်ရေးဆွဲထားတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံတွေကများတကအဓိကထောက်ပြနေကြတဲ့အချက်တချို့ကိုပြုပြင်ပြောင်းလဲဖို့မကြိုးစားခဲ့ပါဘူးအခုပြည်သူလူထုရဲ့သဘောထားတွေနဲ့ယုံကြည်စွာရွေးချယ်တည်မြောက်ထားတဲ့ရတအစိုးရစစ်စစ်တက်လာတဲ့အချိန်မှာလည်း ဟောင်းရှစ်ဖွဲ့ဒီအုတ်ချုပ်ပုံတိုင်းပဲအုတ်ချုပ်ရမှာဖြစ်တဲ့အတွက်တကယ်လို့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လူထုသဘောထားလူထုစတန်းတွေကိုကောက်ယူတဲ့အခါမှာပြည်ရင်းပြည်ပရောက်ဒီမိုကရေစီလိုတော်တွေအားလုံးကအမိမြန်မာစစ်မှန်တဲ့ဒီမိုကရေစီအစီအစဉ်ဒီမိုကရေစီစစ်စစ်နားမကိုရောက်အောင်ပြုပြင်ကြောင်းလို့တဲ့ NLD ရဲ့ခေါင်းဆောင်မှုနောက်မှာလူအင်အားပြပြီးတော့ဝိုင်းဝန်းပြုပြင်ကြောင်းလဲကြမှာဆိုရင်စစ်ဆိုးရစိတ်ချရေစရာ2008ဖွဲ့စည်းအုပ်ချုပ်ဖို့ဒီလိုလေတော့လူထုသဘောထားကိုလူထုသဘောထားလူထုတောင်းဆိုမှုတွေကိုမခံနိုင်လို့ဖြေလျော့ပြောင်းဖြစ်ပါလေအဲ့လိုပဲအဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံရဲ့ကျိုးချက်ကစွတ်တော်ထဲမှာရှိနေတဲ့စစ်ဘုရားတမတော်နဲ့မြန်မာနိုင်ငံသားအားလုံးရဲ့အခွင့်အရေးတွေကိုချိုးဖောက်ထားတာဖြစ်တဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံမပြင်ဘူးဆိုလို့တော့ကျွန်တော်တို့မြန်မာပြည်မှာစစ်မှန်တဲ့ဒီမိုကရေစီရရှိမှာမဟုတ်ပါဘူးအဲ့တော့ကြောင့်မလို့ကျွန်တော်အဓိကဆိုချင်တာကတော့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်လူထုအင်အားလူထုစစ်တမ်းတွေကောက်ခံတဲ့အခါကျရင်ဒီရင်းဒီတော့မှရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေအားလုံးကထိထိရောက်ရောက်နဲ့ဝိုင်းဝန်းပူညီကြရတယ်လို့ဆိုချင်တာပါပဲ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍပဲဖြစ်ပါတယ်သောရရှင်နေအခုနားဆင်နေရတာက VOA American တန်ရဲ့တင်းလာနေညဘက်အစီအစဉ်နေပဲဖြစ်ပါတယ်ခင်ဗျာVOA ကနေမနက်ပြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေးကကြေညာပါမယ်
အီရန်နိုင်ငံဖာလူဂျာမြို့ကို IS ဆုံရတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဒီကနေ့စတင်လိုက်ပြီးစစ်သွေးကြွတွေရဲ့အမကန်စကန်တချို့ကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တဲ့အကြောင်းအီရန်စစ်ဘက်ကောင်ဆောင်တွေကပြောပါရယ်စစ်စင်ရေးစတင်လိုက်တာနဲ့အမျှဖာလူဂျာမြို့အတွင်းမှာပိတ်မိနေကြတဲ့အရက်သားတွေရဲ့ကန့်ကျင်မာနဲ့ပတ်သက်လို့လည်းစိုးရိမ်မှုတွေတိုးလာနေပါတယ်ဒီတော့တွင်မှာပဲမြို့တော်ဘက်တက်မှာတော့ဒီကနေ့ဒီဘုံခွဲတိုက်ခိုက်မှုတချို့ဖြစ်ခဲ့တာမှာလူ20ကျော်သေဆုံးခဲ့ပါရယ်ရှင်ကာလာကြာရှည်ဖြစ်ပွားနေတဲ့ဆီးရီးယားပြည်တွင်းစစ်ရက်ဆဲနိုင်ဖို့ကုလသမဂ္ဂရဲ့ညီညွတ်ရေးကြိုးပမ်းအားထုတ်မှုအစီအစဉ်တည့်ရက်အနေနဲ့နိုင်ငံရေးအရာဖြေရှားတာမှာအောင်မြင်မှုမရှိတာကြောင့်သူ့အနေနဲ့တာဝန်ကနေနှုတ်ထွက်တော့မယ်လို့အဓိကအထိုက်ခံအဖွဲ့ရဲ့ညီညွတ်ရေးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့မိုဟာမက်အာလူရှ်ရဲ့ကြေညာချက်ထဲမှာတော့သူ့ရဲ့ဆုံးဖြတ်ချက်ဟာရုရှားရဲ့လေကြောင်းအကူအညီနဲ့ဆီးရီးယားဆူရတက်ဖွဲ့တွေကသမရဘက်ရှားရဲ့အာဆက်ယာရုမာဆက်ပြီးတော့တည်မြဲနေအောင်စီးရီးယားအပြင်းထန်ထိုးနှက်မှုတွေနဲ့ဆက်နွယ်နေတယ်လို့ပြောဆိုခဲ့ပါတယ်ရှင်။လွန်ခဲ့တဲ့တနေ့နီးပါးကစီးရီးယားနိုင်ငံမှာပျောက်သွားခဲ့တဲ့ဂျပန်သတင်းတောက်တူရဲ့ဓာတ်ပုံတဘုံအင်တာနက်အွန်လိုင်းပေါ်မှာမနေ့တုန်းကတက်လာပါတယ်။ဓာတ်ပုံထဲမှာတော့ဂျပန်သတင်းတောက်ကဒါဟာကျွန်တော်အတွက်နောက်ဆုံးအခွင့်အရေးပါ။ကျွန်တော်ကိုကူညီပါဆိုတဲ့စာသားပါတဲ့ Facebook ကိုကင်ဆယ်ထားပါတယ်။သတင်းတောက်ဂျွန်ဖေးယာဆူဒါဟာပြီးခဲ့တဲ့နှစ်ဆွန်လကတူရကီနိုင်ငံကနေတဆင့်စီးရီးယားနိုင်ငံကိုဝင်ရောက်ခဲ့ပြီးတဲ့နောက် Al-Qaeda နဲ့ဆက်ဆက်နေတဲ့နူဆရာတက်ဦးဖွဲ့ကသူ့ကိုစီးရီးယားနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာလို့ယူဆရတဲ့အကြောင်းဂျပန်သတင်းမီဒီယာတွေကဖော်ပြခဲ့ကြတာပါရှင်။အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်ရင်းကြဆုံသွားတဲ့စစ်သည်တော်တွေအတွက်ဂုဏ်ပြုတဲ့အနေနဲ့ဒီကနေ့ကျင်းပတဲ့ Memorial Day အောက်မေ့ပွဲနေ့အထိမ်းအမှတ်အခမ်းအနားအတော်များများကိုအမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်ဖို့ရှိပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေစစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့အစ်မြင့်စစ်ဖက်အရာရှိတွေကိုအိမ်ပြီးတော့မှဒီကနေ့မနက်ပိုင်းမနက်စာနဲ့တက်ခင်းအက်ခံပြီးအဲ့ဒီနောက်အာလင်တန်အမျိုးသားစစ်သင်္ကြန်မှကျင်းပတဲ့အခမ်းအနားကိုတက်ရောက်ပြီးတော့အညာတရစစ်သည်ဂူဘိတ်ပံမှာသမ္မတအိုဘားမားလွမ်းသူပန်ခွေချပါပါရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ24 25 30နဲ့58တိကျကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပရာဝေးကွာပြီးညဉ့်ညံ့တဲ့ညတညဖြစ်နေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။Thank you.
This program has come to you from the Voice of America, Washington.